Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ Washington News Radio American အသံကနေ2016ခုနှစ်အောက်တိုဘာလ9ရက်တနင်္ဂနွေနေ့နဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ Republican Party သမ္မတလောင်းဒေါ်နယ်ထရန့်အနေနဲ့ပါတီကိုစားပြုတဲ့သမ္မတလောင်းအဖြစ်ကနေနှုတ်ထွက်ပေးဖို့တောင်းဆိုမှုတွေများလာနေပါတယ်ဟာရီကိန်းမုန်တိုင်းမဲ့သူ့ကြောင့်တိုက်ဆုံသူအရေအတွက်ဟာတထောင်ကျော်သွားပြီဖြစ်ပါတယ်မြန်မာအစိုးရတပ်ဖွဲ့ရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေကိုတိုင်းရင်းသားလက်နက်ကိုင်မှမိတ်အဖွဲ့တွေကကန့်ကွက်ရှုံ့ချလိုက်ကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမနက်နာချမ်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်မြန်မာနိုင်ငံမှာအကြီးဆုံးတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးဖြစ်တဲ့ UWSA ဝါတပ်ဖွဲ့ကသူတို့ဒေတာဟာအာရှမှာမူရင်စေဝါထုတ်လုပ်မှုအကြီးဆုံးဖြစ်တဲ့ဆိုတဲ့ဆွဆွဲချက်မဟုတ်မှန်ကြောင်းညှင်းဆိုလိုက်ပါတယ်ဒီပေါ်မှာဝေဖန်သုံးသပ်ချက်တွေဘယ်လိုရှိပါသလဲ
။ကြောင်ပိုင်းဒေတာဝါပေါ့လေကျွန်တော်တို့ဒီဂျိုရီယာနိုင်ငံမှာရှိတဲ့ဒီဝေချောက်ကံဝေချောက်လုံးမျိုးအဖွဲ့ကတော့အများဆုံးအတင်တော့ဘိန်းရဲ့ဒီမက်အကက်ဒမီကိုခေါ်တဲ့စစ်ကြွားပြီးပေါ့
ဒါကတော့စီရေးလေးလာသုံးသက်နေသူတဦးက VOA ကိုပြောသွားတာပါသတင်းစီစဉ်အပြီးမှာအပြည့်အစုံကိုတင်ဆက်ပေးမှာပါဒါ့အပြင် American ပြည်ထောင်စုမှာမဲပေးစနစ်ကဘာကြောင့်ခိုင်လုံစိတ်ချမှုရှိတယ်လဲဆိုတဲ့နိုင်ငံတကာသတင်းလွှာကိုလည်းကြားဖို့ရှိပါတယ်ဒါ့အပြင်ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနောက်ပိုင်းမှာထုတ်လွှင့်ပေးမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့မနက်နာချမ်းတို့ကပြောပြပါအောင်ရှင်
2015ခုနှစ်တုန်းကအမျိုးသမီးတွေနဲ့ပတ်သက်ပြီးညဉ့်ဉန်းရမ်းပြစွာပြောဆိုထားတဲ့ဗီဒီယိုဖိုင်တစ်ခုတောက်ကြနေကထွက်ပေါ်လာခဲ့တဲ့အပေါ် Republican Party သမ္မတလောင်းဒေါ်နယ်ထရန့်ကတောင်းပန်ပြောကြားခဲ့ပေမဲ့ Republican Party အတွင်းသူ့အပေါ်ဒေါသထွက်သူတွေတဖြည်းဖြည်းပိုများလာနေပါတယ်။လွန်ခဲ့တဲ့17နှစ်တုန်းကရုံးမင်တန်ကြားဖြောပြေးအစီအစဉ်တစ်ခုကိုပြောကြားခဲ့တဲ့သူ့ရဲ့စကားတွေအစင်မှန်ဖြစ်ကြောင်းသူ့ရဲ့ Facebook စာမျက်နှာမှာထရန့်ကဝန်ခံပြောကြားလိုက်ပြီးအဲ့ဒီလိုပြောကြားခဲ့တာဟာမှားယွင်းကြောင်းအဲ့ဒီအတွက်သူ့အနေနဲ့တောင်းပန်ကြောင်းစနေနေ့မနေ့အစောပိုင်းမှာဗီဒီယိုတစ်ခုထုတ်ပြန်ပြီးတောင်းပန်ခဲ့ပါတယ်။လူအများစုကအာရုံစိုက်နေကြတဲ့အဲ့ဒီဗီဒီယိုမှတ်တမ်းဟာနိုဝင်ဘာလမှာကျင်းပမဲ့သမ္မတယုကော့ပွဲမတိုင်ခင်တလတာလိုမှာအာရုံလွဲအောင်တမင်လှုပ်ဆောင်ခြင်းဖြစ်ကြောင်းဘီလီယံနာစီးပွားရေးလုပ်ငန်းရှင်တထေးကြီးဒေါ်နယ်ထရန့်ကပြောပါတယ်သူရဲ့ပြိုင်ဘက်ဒီမိုကရက်ပါတီသမ္မတလောင်းဟယ်လာရီကလင်တန်ရဲ့ခင်ပွန်းဘီကလင်တန်ဟာအမျိုးသမီးတွေပေါ်သူ့ရဲ့ဆိုးဝါးစာပြုမှုဆက်ဆံခဲ့တဲ့ကိစ္စကိုသူ့အနေနဲ့အဓိကအာရုံစိုက်လှုပ်ဆောင်သွားမယ်လို့လည်းအဲ့ဒီတောင်းပန်ထားတဲ့ဗီဒီယိုထဲမှာသူကပြောထားပါတယ်ဒီတော့တွင်ထရန့်အနေနဲ့ Republican Party ရဲ့သမ္မတလောင်းဖြစ်ကနေနှုတ်ထွက်ပေးဖို့ပါတီဝင်တွေရဲ့ထုတ်ဖော်ပြောဆိုမှုတွေတဖြည်းဖြည်းများလာနေတဲ့အချိန်မှာပဲလှုပ်ထုံးလုံနေရအဟံတားရှိရာတွေအပြင်ရွက်ောက်ပွဲကျင်းပဖို့တလတာလိုတော့တဲ့ဂျားကပဲသူ့ကိုတမရလောင်းအဖြစ်ဖယ်ရှားနိုင်မယ့်နီလန်တွေကို Republican Party ခေါင်းဆောင်တွေကရှာဖွေနေကြပါတယ်မဲပြားတွေကိုပုံနေပြီးဖြစ်တဲ့အပြင်တချို့နေရာတွေမှာကြိုတင်မဲတွေပေးပြီးဖြစ်နေတဲ့အတွက်သူ့ကိုဖယ်ရှားဖို့စူးစမ်းမှုတွေဟာအောင်မြင်မှုဖြစ်နိုင်ခြင်းမရှိဘူးလို့နိုင်ငံရေးသုတေသီတွေကသုံးသပ်ကြပါတယ်
အမေရိကန်နိုင်ငံရဲ့ပါတီတွေကိုမကြသေးခင်တုန်းကအင်တာနက်ကတဆင့်ဖောက်ထွင်းဝင်ရောက်ခဲ့တာဟာရုရှားနိုင်ငံရဲ့လက်ချက်ဖြစ်နိုင်ဆုံးပဲလို့အမေရိကန်ဆိုရကနေတရားဝင်ဆွဆွဲလိုက်ပြီးတဲ့နောက်မော်စကိုမြို့တော်မှာရှိတဲ့ရုရှားနိုင်ငံသားတွေကဝေဖန်မှုတွေနဲ့အတူကာကွယ်ပြောဆိုခဲ့ကြပါတယ်။အမေရိကန်မျိုးသားထောက်လှမ်းရေးဌာနနဲ့အမိမြေလုံခြုံရေးဝန်ကြီးဌာနတို့ကတော့အီးမေးလ်ဆာဗာတွေကိုဟက်ကာတွေကဖောက်ထွင်းဝင်ရောက်ပြီးတော့အင်တာနက်အွန်လိုင်းပေါ်မှာဖောက်ချခဲ့တဲ့လောက်ရက်ရဲ့နောက်ွယ်မှာရုရှားနိုင်ငံပါဝင်ပတ်သက်နေတယ်လို့ယုံကြည်တဲ့အကြောင်းတောက်ကြနေကပဲပြောဆိုခဲ့တာဖြစ်ပါတယ်။မော်စကိုမြို့တော်ကရုရှားနိုင်ငံသားတွေကတော့ဒီဆွဆွဲချက်ဟာအမေရိကန်ရဲ့ဝါဒဖြန့်ချက်တသက်ဖြစ်ပြီးရုရှားအနေနဲ့ဒီလိုလောက်ရက်မျိုးကျူးလွန်မှာမဟုတ်ဘူးလို့တုံ့ပြန်ပြောဆိုခဲ့တယ်လို့နှစ်နိုင်ငံကြားနိုင်ငံရေးအားပြိုင်မှုတွေရဲ့အကျိုးဆက်ဖြစ်တယ်လို့သူမြင်ကြောင်းလည်းဆိုခဲ့ပါတယ်။အင်တာနက်ကတဆင့်ဖောက်ထွင်းဝင်ရောက်မှုတွေထဲမှာအထင်ရှားဆုံးလောက်ရက်ဖြစ်အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနကရုရှားနိုင်ငံကိုဆွဆွဲခဲ့တာကတော့အဆက်ရစရာတွေဖြစ်ခဲ့တဲ့အီးမေးလ်ထောင်ပေါင်းများစွာကိုဒီမိုကရက်တစ်ပါတီအမျိုးသားကော်မတီထံကနေခိုးယူခဲ့တဲ့လောက်ရက်ပဲဖြစ်ပါတယ်ရုရှားနိုင်ငံရဲ့လောက်ရက်ဟာအမေရိကန်ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုနှောက်ယှက်လိုတဲ့ယူရချက်ရှိနေတာကိုပြသနေတယ်လို့လည်းအမိမြေလုံခြုံရေးဝန်ကြီးဌာနကပြောဆိုခဲ့ပါတယ်
ပုံခွဲတိုက်ခိုက်ဖို့စီစဉ်နေတယ်လို့ထောက်လန်းရေးသတင်းရထားတဲ့အသက်22နှစ်အရွယ်ဂျဘာအယ်ဘကာဆိုသူကိုဂျာမန်ရဲတပ်ဖွဲ့ကစနေနေ့မှာလိုက်လံရှာဖွေနေပါတယ်။ဂျာမနီနိုင်ငံအခြေပိုင်း Chemnitz မြို့မှာ Elbaga ကိုလိုက်လံရှာဖွေနေစဉ်တိုက်ခန်းတစ်ခုအတွင်းဖောက်ခွဲပစ္စည်းတွေတွေ့ရှိခဲ့တဲ့အတွက်လူ3ဦးကိုအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းလိုက်ကြောင်းရဲတပ်ဖွဲ့ပြောခွင့်ရတွန်ဘန်ဟတ်ကပြောပါတယ်ဖမ်းဆီးထားတဲ့3ယောက်ထဲက2ယောက်ကိုတော့ Chemnitz မြို့ကယထာဘူရာရုံနီးမှာထိန်းသိမ်းထားပြီးကြံတယောက်ကိုတော့ Chemnitz မြို့လယ်မှာထိန်းသိမ်းထားတယ်လို့ဆိုပါတယ်မတင်ကာရသူ Elbaga ကိုရှာဖွေတွေ့ရှိနိုင်ရေးအတွက်ဖမ်းဆီးထားတဲ့3ဦးစလုံးကိုရဲတပ်ဖွဲ့ကစစ်ဆေးမေးမြန်းနေပါတယ်Elbaga ဟာအနေရှိတဲ့သူတူအဖြစ်ယူဆကြောင်းရဲတပ်ဖွဲ့ပြောခွင့်ရဘန်ဟတ်ကပြောပါတယ် Elbaga ဟာ Syria နိုင်ငံကလာသူဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့သူ့အနေနဲ့ Germany နိုင်ငံထဲမှာဘလောက်ကြာကြာရောက်နေပြီဖြစ်တယ်ဆိုတာနဲ့သူဟာမနစ်က Germany နိုင်ငံထဲမှာနေထိုင်ခွင့်လျှောက်ထားကြတဲ့ရွှေပြောင်းဒုက္ခတဲ့တပ်သားထဲမှာပါလာသူဟုတ်မဟုတ်ဆိုတာကိုလည်းရဲတပ်ဖွဲ့ပြောခွင့်ရဘန်ဟတ်ကထုတ်ဖော်ပြောဆိုခြင်းမရှိပါဘူးသူ့ကိုတွေ့ရင်ချက်ချင်းဖုံးဆက်အကြောင်းကြားဖို့အတွက်လူထုကိုရဲတပ်ဖွဲ့ကမေတ္တာရပ်ခံထားပါတယ်
Caribbean ကျွန်းတွေကနေ American ပြည်ထောင်စု Atlantic ကန်ယူရန်အထိသတင်းတစ်ပတ်ကြာဖြတ်သန်းတိုက်ခိုက်လာရက Haiti နိုင်ငံမှာအများစုဖြစ်တဲ့လူတစ်ထောင်နီးပါးသေဆုံးခဲ့ရပြီးတဲ့နောက် Matthew Hurricane မုန်တိုင်းဟာအပြော့ပြက်ပြဲကနီးလာပြီးဖြစ်ပါတယ်။မုန်တိုင်းဟာ Dominican သမ္မတနိုင်ငံ Jamaica ကျူးပါနဲ့ Bahama နိုင်ငံတွေကနေဒီဒေသခံတွေနဲ့စိုက်ပျိုးရေးလုပ်ငန်းတွေကိုမှွေနှောက်ဖျက်ဆီးခဲ့တာဖြစ်ပါတယ်။စနေနေ့နောက်ပိုင်းကတော့မုန်တိုင်းရဲ့ဗဟိုချက်ဟာမြောက်ကယ်ရိုလိုင်းနားပြည်နယ်ကိတ်ဖီယာကနေ85ကီလိုမီတာအကွာမှာရှိနေပြီးတော့လူနေထူထပ်တဲ့ဒေသတွေကနေတဖြည်းဖြည်းချင်းအဝေးကိုရွေလျားသွားနေပြီဖြစ်ပါတယ်။လွန်ခဲ့တဲ့သတင်းတစ်ပတ်လောက်ကထက်တဝက်လောက်သာပဲပြင်းထန်တော့တဲ့ဒီလေတိုက်နှုန်းဟာတနာရီကို120ကီလိုမီတာလောက်နဲ့တဖြည်းဖြည်းအပြော့သွားခဲ့တာဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်ကနေမြောက်ကယ်ရိုလိုင်းနားထိကီလိုမီတာ950ရှည်လျားတဲ့အမေရိကန်အရှေ့ဘက်ခြမ်းကမ်းရိုးတန်းဒေသတစ်လျှောက်ကနေရာတော်တော်များများမှာဆိုးဆိုးဝါးဝါရေကြီးတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။အမေရိကန်သမ္မတဘရက်ခ်အိုဘားမားကတော့မုန်တိုင်းကြောင့်အနည်းဆုံးလူ10ဦးလောက်သေဆုံးခဲ့ရတဲ့ပြည်နယ်လေးခုမှာအရေးပေါ်အခြေအနေကိုကြေညာခဲ့ပါတယ်။မက်သျူဟာရီကိန်းမုန်တိုင်းဟာအမေရိကန်အရှေ့ဘက်ခြမ်းကို6နှစ်အတွင်းအပြင်းထန်ဆုံးတိုက်ခတ်ခဲ့တဲ့မုန်တိုင်းတစ်ခုဖြစ်ပြီးဟာရီကိန်းမုန်တိုင်းတွေထဲမှာအချိန်အကြာဆုံးတိုက်ခတ်ခဲ့တဲ့မုန်တိုင်းတစ်ခုဖြစ်ဆန်ချိန်တင်ခဲ့ပေမဲ့အစအဦးတွေပျက်စီးဆုံးရှုံးမှုကတော့ကြိုတင်ခန့်မှန်းထားတာထက်သက်သာရရခဲ့ပါတယ
်။ UAE ဘရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုံလွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေအတွင်းမြမအစိုးရတပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ UNSC ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီနဲ့ KNO ကချင်လူမျိုးရေးအဖွဲ့တို့ကအော်တိုဘာလ10ရက်နေ့ရက်စွဲနဲ့တိကျစီကြေညာချက်တွေထုတ်ပြန်ကန့်ကွက်လိုက်ကြပါတယ်။အခုတိုက်ပွဲတွေဟာတိုင်းရင်းသားနယ်မြေတွေအတွင်းမြန်မာတပ်မတော်ကနယ်မြေကျူးကျော်ထိုးစစ်ဆင်မှုတွေကြောင့်ဖြစ်ကြောင်းတိုက်ပွဲတွေကြောင့်ထောင်ပေါင်းများစွာသောဒေသခံပြည်သူထောင်ပေါင်းများစွာဟာထိခိုက်ဒဏ်ရာရတာအိုးအိမ်ဆွန့်ခွာထွက်ပြေးရတာတွေအပြင်အပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေကြကြောင်းဒါကြောင့်ဒီထိုးစစ်ဆင်တိုက်ခိုက်မှုတွေကိုအပြင်းထန်ကန့်ကွက်ရှုတ်ချကြောင်း UNFC ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကင်ယိုကချင်လူမျိုးရေးအဖွဲ့ရဲ့ကြေညာချက်မှာတော့နေပေါင်း60ကျော်ကြာဖြစ်ပေါ်နေတဲ့ပြည်တွင်းစစ်ကိုနိုင်ငံရေးနည်းလမ်းနဲ့အပြေရှာရေးအတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်ကျင်းပတဲ့21ရာစုပင်လုံညီလာခံကိုတခြားလက်နက်ကိုင်တိုင်းရင်းသားအဖွဲ့များနီးတူကင်ယိုအနေနဲ့တက်ရောက်ခဲ့ပြီးနိုင်ငံရေးသဘောထားနဲ့ဖက်ဒရယ်စနစ်အခြေခံမှုတွေကိုတင်ပြခဲ့တဲ့အကြောင်းဒါပေမဲ့21ရာစုပင်လုံညီလာခံကျင်းပဖို့စီစဉ်နေတဲ့ကာလအတွင်းမှာပဲ KIA တပ်ဖွဲ့တွေကိုမြမတပ်မတော်ကလေကြောင်းအောက်ကအပါအဝင်ထိုးစစ်ဆင်တိုက်ခတ်ခဲ့ကြောင်းပြည်တွင်းစစ်ပြဿနာကိုအစိုးရကနိုင်ငံရေးနည်းလမ်းနဲ့အပြေရှာနေတဲ့အချိန်တပ်မတော်ကအဲ့ဒီလိုတိုက်ခိုက်တာဟာစစ်မှန်တဲ့ညဉ့်ညံ့ရေးဖြစ်စဉ်ပေါ်ထွန်းလာရေးကိုဖျက်ဆီးနေခြင်းဖြစ်ကြောင်းဒါကြောင့်လည်းလက်ရှိလှုပ်ဆောင်နေတဲ့တပ်မတော်ရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်ထွက်ပေါ်လာမဲ့နောက်ဆက်တွဲစိုးကြိုးအလုံးကိုမြမတပ်မတော်ကသာတာဝန်ယူရမှာဖြစ်တဲ့အကြောင်း KIO ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာဆွန်ရဝါဒီတွေပေါ်ဆက်လက်နှိမ်နင်းမှုတွေလှုပ်ဆောင်နေရမှာမတင်ကားသူအစ္စလာမစ်စစ်သွေးကြွအဖွဲ့ဝင်17ဦးကိုလုံခြုံရေးတပ်ဖွဲ့တွေကတုတ်တင်ခဲ့ပါတယ်။တေဆုံသွားသူတွေဟာတရားမဝင်သင်ဖြစ်သတ်မှတ်ထားပြီးဒကာမျိုးကကော်ဖီဆိုင်ကိုဇူလိုင်လကတိုက်ခိုက်မှုနဲ့ပတ်သက်လို့ဆွတ်ဆွဲခံထားရတဲ့ JMB အဖွဲ့ဝင်တွေဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်ပြည်ထောင်ရေးဝန်ကြီးအစာဒူဇာမန်ခန်းကစနေနေ့မှာပြောဆိုခဲ့ပါတယ်ကော်ဖီဆိုင်တိုက်ခိုက်ခံရမှုတွင်နိုင်ငံသား18ယောက်အပါအဝင်22ဦးသေဆုံးခဲ့တာဖြစ်ပါတယ်သတင်းပေးချက်တွေအရဒကာမျိုးပြင်ကဂါစီပါစင်ကြေပုံးရက်ကွက်မှာပုံအောင်နေတဲ့နေရာကိုလုံခြုံရေးတပ်ဖွဲ့တွေကစနေနေ့မနက်ပိုင်းမှာဝင်ရောက်စီးနင်းခဲ့တာဖြစ်ပါတယ်လုံခြုံရေးတပ်ဖွဲ့တွေကသူတို့ကို လက်နက်ချခိုင်းပေမဲ့စစ်သွေးကြွတွေကစတင်ပစ်ခတ်ခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကလည်းချက်ချင်းဆိုသလိုတုံ့ပြန်ပစ်ခတ်ခဲ့ပြီးဓမြတိုက်မှုကနေရရှိလာတဲ့ပတ်စံတွေကိုလည်းလုံခြုံရေးတပ်ဖွဲ့တွေကတိမ့်စီရမိခဲ့တယ်လို့ပြည်ထောင်စုဝန်ကြီးကပြောဆိုခဲ့ပါတယ်
။ရင်းမြစ်နိုင်ငံစားနာမြို့မှာအထင်ကြီးအပုဂ္ဂိုလ်တူရဲ့ဇာပနအခမ်းအနားကိုလေကြောင်းတက်ခတ်မှုပြုလုပ်ခဲ့တဲ့အတွက်လူ80တမင်းသေဆုံးသွားပါတယ်။ဟူတီသဘုံအဖွဲ့အစိုးရကပြည်ထောင်စုဝန်ကြီးဂျာလာအယ်ရူဝေရှန်ရဲ့ဖခင်ဖြစ်သူဇာပနအခမ်းအနားအတွင်းစနေနေ့ကပောက်ကွဲမှုနှစ်ခုဖြစ်သွားခဲ့တာလို့သတင်းတွေမှာဖော်ပြကြပါတယ်။တိုက်ခိုက်မှုအတွင်းပြည်ထောင်စုဝန်ကြီးထိခိုက်ဒဏ်ရာရခြင်းရှိမရှိဆိုတာကတော့အတိအကျမသိရသေးပါဘူး။လူပေါင်း900လောက်လည်းထိခိုက်ဒဏ်ရာရသွားတယ်လို့အစိုးရကပြောကြောင်းတပုံညွန်မောင်းအဖွဲ့ရဲ့စာပါသတင်းအေဂျင်စီမှာဖော်ပြထားပါတယ်။သေဆုံးသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေလည်းသူတို့ကသူတို့အစိုးရလို့ကြေညာထားတဲ့ဟူတီအစိုးရအဖွဲ့ကစစ်ဖက်နဲ့လုံခြုံရေးဆိုင်ရာအရာရှိတွေလည်းပါဝင်တယ်လို့ဆိုပါတယ်။ဒီလေကြောင်းတိုက်ခိုက်မှုကိုနိုင်ငံတကာကအတိမတ်ပြုထားတဲ့တမရအဘက်ရာဘိုမန်ဆူဟာဒီအစိုးရကိုထောက်ခံအားပေးနေတဲ့ဆော်ရီဥဆောင်တဲ့ညွန်ပေါင်းအစိုးရအဖွဲ့ကပြုလုပ်ခြင်းဖြစ်ကြောင်းမျက်မြင်သက်သေတွေကဆွဆွဲပြောဆိုကြပါတယ်။ဒါပေမဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဆော်ရီဘက်ကတစုံတရာထုတ်ဖော်ပြောဆိုခြင်းတော့မရှိသေးပါဘူး။တခြားထွက်ပေါ်လာတဲ့သတင်းတစ်ခုအရာကတော့အသေးခံဘုံခွဲတိုက်ခိုက်သူတွေပြုလုပ်ခဲ့ခြင်းဖြစ်တယ်လို့ဆိုကြပါတယ
်ဖိလစ်ပိုင်နိုင်ငံမနီလာမြို့ကသမရအိန်နော်ရှေနာမှာတထောင်လောက်လူတထောင်လောက်ရှိတဲ့ဆန္ဒပြသူတွေကသမရရိုဒရီဂိုဒူတာတေးတက်လာပြီးပထမရက်ပေါင်း100အတွင်းမှာဆောင်ရွက်ချက်တွေနဲ့ပတ်သက်လို့သဘောထားတွေကိုပြောဆိုခဲ့ကြပါတယ်သမရဒူတာတေးအနေနဲ့အခုချိန်ထိပေးထားတဲ့ဂရီတွေအတိုင်းတည်နေပြီးတော့အထူးသဖြင့်ဖိလစ်ပိုင်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေအားလုံးဖယ်ရှားရေးစစ်ရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်နဲ့အမေရိကန်တပ်ဖွဲ့တွေနဲ့စစ်ရေးပူးတွဲလေ့ကျင့်မှုတွေအားလုံးရက်ဆိုင်ရေးတွေပါဝင်တယ်လို့ဆန္ဒပြအဖွဲ့ကပြောဆိုခဲ့ပါတယ်အမေရိကန်နဲ့ပြိုင်ဘက်ဖြစ်တဲ့တရုတ်နဲ့ရုရှားနိုင်ငံတို့နဲ့ဆက်ဆံရေးပြန်လည်ထားရှိဖို့ကြိုးပမ်းမှုကိုလည်းဆန္ဒပြသူတွေကကြိုဆိုခဲ့ကြပါတယ်လက်ဝဲရေးနိုင်ငံရေးသမားတအုပ်ဖြစ်သူကိုယ်သူပြောဆိုပြီးတော့ဂျွန်လာမှာတာဝန်ဆယူခဲ့တဲ့သမ္မတဒူတာတေးကမဟာမိတ်ဟောင်းအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးဟာမလွယ်ကူလှဘူးလို့ပြောဆိုခဲ့ပါတယ်ဖိလစ်ပိုင်သမ္မတဒူတာတေးကတိုင်းပြည်ရဲ့နိုင်ငံခြားရေးမူဝါဒတွေကိုပြောင်းလဲလှုပ်ဆောင်တဲ့အနေနဲ့အမေရိကန်နဲ့လမ်းခွဲပြီးဆေးခစ်ကအမေရိကန်ရဲ့ရန်သူတွေဖြစ်ခဲ့တဲ့တရုတ်နဲ့ရုရှားနိုင်ငံတို့ဘက်ကိုပြောင်းလဲချဉ်းကပ်လာနေတာဖြစ်ပါတယ်
The new one in the Kin the Rin season go goes over line and Menena Chanuga disseked Abashi. A good seller Piro, the Rin Lago, Nasi and Mava. Nemanangama, a Timazo, Lenekai, Dying Up Puepite, UWSC, Wapi, Dwissi, New Year Puenine, Thru de Daha, Ashama, Muye Siwa, Tolomu, a Jizo Pite, Sure, Nangangaya, Suserjed in Homan, Jang, Ninsu Libare. ဝါဒေတာမှာဘိန်းဆိုင်ပြုမှုပပြအောင်ကြိုးစားဆောင်ရွက်ခဲ့ပုံနဲ့ပတ်သက်လို့ဝါကိုပိုင်အုပ်ချုပ်ခွင့်ရအထူးဒေတာရဲ့စိုက်ပျိုးရေးဝန်ကြီးလျိုရာကုကအခုလိုပြောပါတယ
်။20年前这是是算是我们是从1999
ကနေ2005ခုနှစ်အထိမူရေးစေဝါရောင်းဝယ်မှုမှာကျွန်တော်တကယ်ပဲပါဝင်ပတ်သက်ခဲ့တာပါ။ဒါပေမဲ့2005ခုနှစ်နောက်ပိုင်းမှာဒါကိုရပ်ဆိုင်ခဲ့ပါတယ်။မူရေးစေဝါနဲ့ပတ်သက်ရင်ကျွန်တော်အလွန်ပဲတင်းကြပ်ထားပါတယ်။
လျော်ရကုကိုယ်တိုင်လည်းအရင်ကမူရီစေဝါတိုက်ဖြတ်ရေးခေါင်းဆောင်တဦးဖြစ်ခဲ့ပါဗါးဝါဒေတာမှာဘိန်းဆိုင်ခင်းတွေရှိခဲ့တဲ့ရာဇဝင်နဲ့ပတ်သက်လို့စစ်ထောင်လမ်းရေးအရာရှိဖြစ် UWSA ခေါင်းဆောင်တွေနဲ့နှစ်အတန်ကြာဆက်ဆံခဲ့ရပြီးလက်ရှိအမေရိကန်ပြည်ထောင်စုမှာအခြေစိုက်တဲ့မြမစီရေးလေးလာတုံးသက်နေသူဥအောင်လင်းထွတ်ကအခုလိုပြောပြပါဗါးဒ
ီဝါဒေတာနဲ့ပတ်သက်ပြီးတော့ပေါ့ဒီဘိန်းဆိုင်တယ်မဆိုင်ဘူးဆိုတာကတော့အခုတင်ညာပေါ့လေဟိုအတိအကျတော့ကျွန်တော်မပြောနိုင်တော့ဘူးပတ်ပြီးတော့တော်တော်လေးကြာသွားပြီဒီကတော့အမေရိကန်ဒီစာပေတွေကတော့ကြည့်ရင်တော့သိနိုင်ပါပဲ။ဒါနဲ့ကျွန်တော်တို့ရှိစဉ်တုန်းကတော့အများပြားဆိုက်ခဲ့တယ်။နောက်ပိုင်းဒီဘိန်းနဲ့ရတဲ့သက်ဆံတဲ့ပဲသူတို့ရဲ့စစ်တပ်ကောသူတို့ရဲ့ဒီလုပ်ငန်းတွေရောပေါ့လေ။ကျွန်တော်တို့ဗမာပြည်ထဲမှာရောသူတို့ဒေသမှာရောတည်ထောင်ခဲ့တာတွေရှိတော့တော့ဝါတော်တော်လေးတော့ဒီစစ်ရင်အားလည်းတောင်းတင်းလာတယ်။ကျွန်တော်တို့စီးပွားရေးလုပ်ငန်းတွေလည်းဗမာပြည်ထဲမှာရှိတဲ့အနေအထားမျိုးရှိပါတယ်။အဲ့တော့ဒီဘိန်းကိစ္စနဲ့ပတ်သက်ပြီးတော့အခုချိန်ကမှာတော့သူတို့ပြောလို့ပေါ့လေ2005ခုနှစ်နောက်ပိုင်းမှာတော့သူတို့ကြီးကြပ်ခဲ့တာတော့မှန်တော့မှန်ပါလေတကယ်မြေပြင်မှာစိုက်တယ်မစိုက်ဘူးဆိုတာကတော့တက်တည်ပြဖို့တော့ခက်ပါလေ
ဝါဒေတာမှာဘိန်းဆိုင်ပြူရီပပျောက်ဖို့လှုံရှားမှုအနေနဲ့1999ခုနှစ်ကနေ2002ခုနှစ်အထိဝတိုင်းရင်သာဥယျ6ပုံတပုံဖြစ်တဲ့တသိန်းကိုထိုင်းနယ်စပ်အနီးမှာရှိတဲ့တောင်ပိုင်းဝဒေတာဘက်ကိုဝခေါင်းဆောင်တွေကပြောင်းရွှေ့အခြေချစေခဲ့တာဖြစ်ပါတယ်UNODC ခေါ်ကုလသမဂ္ဂမူရီစေဝါနဲ့ရာဇဝတ်မှုနှိမ်နင်းရေးအဖွဲ့ရဲ့နှစ်စဉ်အစည်းအဝေးခန်းစာရီနဲ့အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်တဲ့အစည်းအဝေးခန်းစာရီမှာတော့ ကမ္ဘာဘိန်းထုတ်လုပ်မှုရဲ့လေးပုံတစ်ပုံဟာဝဒေတာတစ်စိတ်တစ်ပိုင်းပါဝင်နေတဲ့မြန်မာ၊ထိုင်း၊လာအိုစ်သုံးနိုင်ငံနဲ့ဆက်ရွှေတရိကန်နယ်မြေကဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါကြောင့် UWSA ဝခေါင်းဆောင်အများပြားကိုရဘခေါ်စိတ်ကြွဆေးပြားတွေထုတ်လုပ်ရောင်းချမှုဆွဆွဲချက်တွေနဲ့2005ခုနှစ်မှာအမေရိကန်ပြည်ထောင်စုကစတင်တရားစွဲဆိုခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးသူတို့ဝဒေတာမှာအပြောင်းလဲတွေပြုလုပ်ခဲ့ကြောင်းဝကိုပိုင်အုပ်ချုပ်ခွင့်ရအထူးဒေတာရဲ့နိုင်ငံခြားရေးဝန်ကြီးဇာကိုအန်ကပြောပါတယ
်။အဲစဉ်သက်ကြွဆေးကြွရဲ့လေးစနေရင်ရင်ကရင်းလဲဝါပ
ါရဘစိတ်ကြွဆေးပြားတွေရဲ့ပြဿနာကိုဒေတာတစ်ခုတည်းကပဲဖြေရှင်းလို့မရနိုင်ပါဘူး။မူရင်းဆေးအမြောက်များဟာအပြင်ကပဲယူလာတာဖြစ်ပါတယ်။ဒါပေမဲ့လူတွေကဆက်ပြီးတော့ဝဒေတာကိုပဲဆွဆွဲအသေးဖြစ်နေကြပါတယ်။ဒါဟာမတရားပါဘူး
။ဒါအပြင် UWSA ဟာမူရင်းအင်ပါယာထူထောင်ထုတ်လုပ်နေတဲ့ဆိုတဲ့ဆွဆွဲပြောဆိုချက်တွေဟာမှန်ကန်မှုမရှိဘူးလို့သူကပြောသွားပါတယ်။ဒါပေမဲ့လည်း UWSA ခေါင်းဆောင်တဦးဖြစ်သူဝေရှောက်ခန်းဦးစီးကွက်ကဲနေတဲ့တောင်ပိုင်းဝဒေတာမှာတော့စိတ်ကြွမှုရည်ဆေးပြားထုတ်လုပ်ရောင်းချမှုတွေရှိနေတယ်ဆိုတဲ့အထောက်အထားတွေရှိနေစေဖြစ်ကြောင်းဦးအောင်လင်းထွတ်ကပြောပါတယ်
။တောင်ပိုင်းဒေတာဒီဝပေါ့လေကျွန်တော်တို့ဒီယိုရီးယားနေသမားမှာရှိတဲ့ဒီဝေရှောက်ခန်းဝေရှောက်လုံတို့အဖွဲ့ကတော့အများဆုံးအပြင်တော့ဘိန်းရဲ့ဒီ Met Epidemic ကိုခေါ်တဲ့စိတ်ကြွစီပေါ့လေအဲ့ဒါကိုအများဆုံးလုပ်ပါတယ်။ကျွန်တော်ပြရတော့ကအခုချိန်ထိလည်းတို့ဒီလုံငန်းကရှိနေသေးပါဒီအခုမြင့်နေတဲ့ရန်ကုန်ထဲမှာတို့မန္တလေးမှာတို့ဥပ္ပဲ့ဒီပူကြီးတော်မောင်းတော်ပေါ့လေအဲ့ဒီဘက်ဒီသားတွေရောက်နေတဲ့ပစ္စည်းတွေဟာအများသောအပြင်တော့ကျွန်တော်အမြင်ပြောရတော့ဒီတောင်ပိုင်းဝဒေသရဲ့ဒီပြီးတော့မှဒီကျွန်တော်ဗမာပြည်ရဲ့တစ်ဆင့်ပေါ့လေဒီပြတ်သွားတဲ့နေတမ်းမျိုးရှိပါတယ်တပြိုင်တည်းမှာပဲဒီတောင်ပိုင်းဒေသဝကထိုင်းနိုင်ငံဘက်ကလည်းအဲ့ဒီအရာဖြန့်ချိတဲ့နေတမ်းမျိုးရှိပါတယ်ဒါကျွန်တော်ပြောရရင်ပေါ့လေဒီမွေးဆေးဝါးနဲ့ပတ်သက်ပြီးတော့လုံးဝကျင်းရှင်းနေဆိုတာကတော့မဖြစ်နိုင်သေးပါဘူးအခုချိန်ထိ
။ဒါကြောင့်လဲဝေရှောက်ခန်းကိုဖမ်းမိရင် American Dollar 2တန်းအထိစုငွေပေးမယ်လို့ American မူရည်စေဝါတိုက်ဖြတ်ရေးအဖွဲ့ DEA နဲ့ Thai မူရည်နှိမ်နင်းရေးအဖွဲ့တို့က2010ပြည့်နှစ်မှာကြေညာချက်ထုတ်ပြန်ထားပါတယ်။ဝဒေတာမှာမူရည်စေဝါပြဿနာရှိနေစေဖြစ်ပြီးအုပ်ချုပ်ရေးတာဝန်ရှိသူတွေဘက်ကသူတို့အပေါ်မှာနှစ်ပေါင်းများစွာဝန်ဆောင်မှုပေးဖို့ပြက်ကွက်ခဲ့တာကြောင့်ဖြစ်တယ်လို့ဒေတာကန်တွေကပြောပါတယ်ရှင်။တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်။နောက်ပိုင်းမှာတော့ American သမရရွေးကောက်ပွဲမှာမဲပေးတဲ့ဆက်တွေလုံခြုံစိတ်ချရမှုရှိမရှိဆိုတဲ့အကြောင်းတင်ပြဖို့ရှိပါတယ်။အခုတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုထုတ်လင်းမှာပါ။ဆင်ဆိုးရကဖိနှိပ်မှုကြောင့်ထိုင်းနိုင်ငံကိုထွက်ခွာကြတဲ့မြမကျွမ်းကျင်လှုပ်သားပညာတတ်တွေထိုင်းပညာရေးလောကမှာအရေးပါအရာရောက်နေပုံကိုဥအောင်ခင်ကသုံးသပ်ပြီးကိုစော်ဝင်းလိုက်နဲ့အတူဒီတစ်ပတ်တင်ပြမှာပါရှင်။
သိန်းစင်အစိုးရလက်ထက်ကရောဒေါ်စုခေါင်းဆောင်နဲ့ NLD အစိုးရကရောနိုင်ငံခြားရောက်ပညာသက်မြန်မာပြည်ပြန်လာဖို့ဖိတ်ခေါ်ပါလေ။ဒါပေမဲ့ပြန်လာသူဟာအနည်းအကျဉ်းသာရှိပါလေ။ဘူနေဝင်းရဲ့မဆာလာဆိုရှယ်လစ်ခေတ်မှာနိုင်ငံခြားအများဆုံးထွက်သူဟာကျွမ်းကျင်လှုပ်သားသင်္ဘောသားဖြစ်ပါလေ။မြန်မာပြည်ကအပြည့်အပိုင်ထွက်ခွာသူကတော့အလွန်နည်းပါလေ။နိုင်ငံခြားရောက်ဆွေမျိုးတွေကခေါ်လို့ထွက်ခွာသူနဲ့နိုင်ငံခြားမှာအလုပ်ရလို့ထွက်ခွာသူလောက်ပဲရှိပါလေ။ပြန်လာဟာမိမိရထားတဲ့ဘွဲအတွက်မဆလာစင်စိုးရကိုရောကြီးပေးပြီးမှထွက်ခွာရပါတယ်။1988ပြည်သူ့အုံကြွမှုကြီးချိန်မုန်းခံရပြီးတဲ့နောက်ပိုင်းမှာနိုင်ငံသားကိုထွက်ခွာတဲ့မြန်မာပြည်သားတွေတန်းနဲ့ချီပြီးရှိတာပါတယ်။အလုပ်လုပ်ဖို့ထွက်ခွာသူတွေအပြင်စင်စိုးရပြည်နယ်လို့ထွက်ခွာကြတဲ့ဒုက္ခသည်တွေလည်းတိမ့်ချီရှိလာပါတယ်။အမေရိကန်မှာအခြေချခွင့်ရတဲ့မြန်မာပြည်သားတသိန်းခွဲလောက်ရှိပါတယ်။ပြည်နေမှုစာဝတ်နေရေးကဲကဲမှုတက်လန်းကိမဲ့မှုတို့ကြောင့်မြန်မာပြည်သား၁၀ရာခိုင်နှုန်းလောက်နိုင်ငံခြားမှာအလုပ်လုပ်နေကြပါတယ်။ဒီအထက်မှာရွှေပြောင်းလှုပ်သားကျွမ်းကျင်လှုပ်သားနဲ့ပညာတတ်တွေပါဝင်ပြီးထိုင်းမလေးရှားနဲ့စင်ကာပူမှာအများဆုံးနေထိုင်ကြပါတယ်
။ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းလှုပ်သားတွေမှာစိုက်ပျိုးရေးကဏ္ဍမှာလုပ်ကင်သူတွေကအများဆုံးဖြစ်ပြီးစောက်လွေရေးမှာဒုတိယအများဆုံးဖြစ်ပါတယ်။ရေလှုပ်သားကတတိယအများဆုံးဖြစ်ပြီးဝန်ဆောင်လုပ်ငန်းမှာစရုပ်ထအများဆုံးဖြစ်ပါတယ်။ရွှေပြောင်းလုတ်သားတွေတိမ့်ချီပြီးရှိနေပေမဲ့ကျွမ်းကျင်လုတ်သားကတော့တပေါင်းလောက်ပဲရှိမယ်လို့ခန့်မှန်းပါတယ်။ကျွမ်းကျင်လုတ်သားပညာတတ်တွေအကြောင်းထိုင်းအခြေဆိုင်ဘောဂဗေဒပညာရှင်ဒေါက်တာမြတ်မွန်က2014မှာစာရန်တစောင်ရေးပူပါတယ်။1988မှာစစ်အစိုးရတက်လာပြီးတက္ကသိုလ်တွေပိတ်ထားချိန်မှာမြန်မာပြည်ကထွက်ခွာသူတွေအများဆုံးဖြစ်ပါတယ်။ထိုင်းနိုင်ငံရောက်ကျွမ်းကျင်လုတ်သားကိုပထမမျိုးဆက်နဲ့ဒုတိယမျိုးဆက်ဆိုပြီးဒေါက်တာမြတ်မွန်ကအုပ်စုနှစ်စုခွဲပြီးလေ့လာထားပါတယ်။
ပထမမျိုးဆက်မှာတက္ကသိုလ်ကတိကအစိုးရအရာတန်းဆရာဝန်စတဲ့ဘွေရပညာတတ်တွေဖြစ်ပြီးအသက်30နဲ့40ကျားတွေများပါတယ်အသက်50ကျော်ကတော့လူနည်းစုဖြစ်ပါတယ်ထိုင်းကိုရောက်လာတဲ့ပညာတတ်အမျိုးသမီးတွေထဲမှာအများစုဟာအိမ်တော်မရှိပါဘူးပညာသင်ဖို့သမဟုတ်မိဘနဲ့အတူလိုက်လာသူတွေကိုဒုတိယမျိုးဆက်လို့ဒေါက်တာမြတ်မွန်ကသတ်မှတ်ထားပါတယ်တိုင်းမှာနိုင်ငံတကာပညာရေးစီမံချက်တွေအကောင့်ထေဖို့ချိန်မှာရောက်လာကြတာမျိုးပထမမျိုးဆက်50ရာခိုင်နှုန်းကသင်ကြားရေးမှာအလုပ်လုပ်ကြတယ်လို့ဆိုပါတယ်ဆေးရုံမှာ4ရာခိုင်နှုန်းအင်ဂျင်နီယာအလုပ်မှာ30ရာခိုင်နှုန်းရုံးအလုပ်မှာ9ရာခိုင်နှုန်းဝင်ရောက်လုပ်ကင်ကြပါတယ်ဒီအထက်မှာအမေရိကန်ကနေဒါနဲ့ဩစတြေးလျကိုထွက်ခွာသူတွေလည်းရှိပါတယ်
ထိုင်းနိုင်ငံမှာပညာသင်ကြားပြီးဘွဲ့ရတဲ့ဒုတိယမျိုးဆက်မြန်မာတွေကိုကွန်ပျူတာအတတ်ပညာ IT လုပ်ငန်းမှာအများဆုံးတွေ့နိုင်ပါတယ်။ထိုင်းပညာရှင်တွေနိုင်ငံခြားကပြန်မလာလို့ကျွမ်းကျင်လှုပ်သားအားနည်းနေတဲ့ထိုင်း IT လုပ်ငန်းကိုမြန်မာကအားဖြည့်ပေးလိုက်တဲ့သဘောပါပဲ။ဒုတိယမျိုးဆက်မြန်မာ46ရာခိုင်နှုန်း IT လုပ်ငန်းမှာရောက်နေပါတယ်။20ရာခိုင်နှုန်းဟာဆေးရုံတွေမှာစကပြန်လုပ်နေကြပါတယ်။ဘန်ကောက်မှာလာစဉ်ဆေးကုသမှုခံယူတဲ့မြန်မာက3-4တောင်ရှိတာမို့သူတို့အတွက်ဒုတိယမျိုးဆက်ကျွမ်းကျင်လှုပ်သားတွေကစကပြန်လှုပ်ပေးပါတယ်။ထိုင်းပညာရေးစနစ်ကိုမြန်မာပညာဓာတ်တွေအကျိုးပြုတာထင်ရှားပါတယ်။တက္ကသိုလ်နဲ့ကောလိပ်တွေမှာမဟာဌာနမှုနဲ့ဌာနမှုအဆင့်အထိရောက်နေတဲ့မြန်မာတွေရှိတယ်လို့ဒေါက်တာမြတ်မွန်ကဆိုပါတယ
်။ထိုင်းအခြေစိုက်ကျွမ်းကျင်လှုပ်သားပညာဓာတ်အများစုဟာမိသားစုနဲ့အတူနေသူတွေမို့သူတို့ရဲ့ဝင်ဝင်ကိုမိသားစုစားဝတ်နေရေးပညာရေးအတွက်သုံးတာများပါတယ်။ဒါကြောင့်မြန်မာပြည်ကိုငွေပြန်ပို့သူအလွန်နေတယ်လို့ဆိုပါတယ်။သူတို့ရဲ့သားသမီးတွေဟာထိုင်းတက္ကသိုလ်တွေကဘွဲ့ရပြီးအလို့အခိုင်ကောင်းကောင်းရနေကြတာမို့မြန်မာပြည်ပြန်နေဖို့စိတ်မကူးကြပါဘူး။ဒုတိယမျိုးဆက်တွေထဲမှာအမေရိကန်၊ကနေဒါနဲ့ဩစတြေးလျကိုပညာဆက်သင်ဖို့ကြိုးပမ်းနေသူတွေလည်းရှိပါတယ်။သူတို့အဖို့ကတော့ထိုင်းနိုင်ငံဟာယာယီစခန်းတစ်ခုသာဖြစ်ပါတယ်။မြန်မာပြည်မှာနိုင်ငံခြားအရေးအနည်းတွေဝင်ရောက်လာလို့အလုပ်အကင်အခွင့်အလမ်းတွေပေါ်ထွက်လာပြီးမြေအရေးချင်းရှိတဲ့ကြွားကျင်လှူတာရှားပါမှုနဲ့ကျုံနေရပါလေ။တွဲဆုံမြင်းမြန်းတဲ့ဒုတိယမျိုးဆက်မြန်မာပညာတတ်တွေထဲမှာမြန်မာပြည်ပြန်ပြီးအလုပ်လုပ်ဖို့ပြင်ဆင်နေသူ9ရာခိုင်နှုန်းလောက်သာရှိတယ်လို့ဒေါက်တာမြတ်မောင်ကဆိုပါတယ်။ဒါကလည်းလွန်ခဲ့တဲ့တနှစ်ကျော်ကမေးထားတာမို့အခုဆိုရင်ပြည်တော်ပြန်သူတွေရှိနိုင်ပါလေ။နိုင်ငံခြားဘွဲ့ရကြွန့်ကျင်လှုပ်တာပညာရတွေဟာမြန်မာပြည်ကနိုင်ငံခြားကုမ္ပဏီအချို့မှာအလုပ်ပြန်လုပ်ကြတာအများဆုံးတွေ့ရပါတယ်ခင်ဗျာ
။ဥပောင်ခင်ရဲ့မြမရေးတုံးသက်ချက်အစီအစဉ်ပါရှင်။မကြာခင်မှာတော့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်ပါပါ။အခုတော့ဒေါ်လာလတ်တန်းတင်ဆက်နေတဲ့ American 3 English စာသင်ငယ်စာအစီအစဉ်ကိုနားဆင်ရမှာပါရှင်။ရွေးကောက်ပွဲနဲ့ပတ်သက်တဲ့အသုံးနှုန်းတွေကိုတင်ဆက်ထားပါတယ်။
ရွေးကောက်ပွဲတွေကျင်းပတဲ့အခုလိုကာလမျိုးမှာသတင်းမီဒီယာတွေအနေနဲ့ရွေးကောက်ပွဲမဲဆွယ်လှူရှားမှုအခြေအနေနဲ့ပတ်သက်ပြီးထပ်ခါတလေလေအသုံးပြုကြတဲ့အသုံးနှုန်းတွေကဒီကနေ့တချို့ကိုရွေးချယ်တင်ပြပေးဖို့စီစဉ်ထားပါတယ်ပထမအဆုံးတင်ပြမှာကတော့
Hit the road
နဲ့
Came out swinging
တို့ဖြစ်ကြပါတယ်စာလုံးပေါင်းက HIT hit ကထိတာ THE theROAD road ကလမ်းဆိုတော့စပိုက်ထုံရဲ့ဓာတ်ရိုက်ဒီပဲကတော့လမ်းကိုထိတာပေါ့ဒီနေ့အဖြစ်တော့6လောက်နဲ့လမ်းထိတဲ့သဘောဆိုတော့ဒီအသုံးရဲ့ idiom အဓိပ္ပာယ်ကလည်းခီးစတင်ထွက်တာကိုဆလုပ်တာဖြစ်ပါတယ်နောက် idiom ဖြစ်တဲ့ came out swinging စာလုံးပေါင်းကတော့ C A M E came O U T out came out ကထွက်လာတာ S W I N G ING swinging ကလက်ဆိုလို့ရှိရင်လွှဲပြီးတော့ထွက်လာတာဖွေရမ်းပြီးထွက်လာတဲ့အဓိပ္ပာယ်ကိုဆောင်းပါလေ။ဒါကြောင့် spike လုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ဖွေရမ်းပြီးတော့ထွက်လာတဲ့သဘောပါ။ came out swinging ကလက်ဝိဘွဲကနေဆင်းသက်လာတဲ့အတုံးဖြစ်ပါလေ။ဥပမာသောရရှိမြရင်းနှီးပြီးသားဖြစ်တဲ့အမေရိကန်လက်ဝိကျော်နှစ်ဦးလိုဖြစ်ကြတဲ့ Holyfield နဲ့ Mike Tyson တို့တစ်ချိန်က champion စင်ခေါ်ပွဲထိုးသက်ခဲ့ကြရမှာပွဲစားဖို့အချက်ပေးခေါင်းလောင်းတန်ကြတာနဲ့ဒီလက်ဝိအကျော်မွန်နှစ်ဦးတို့ကသူ့ကိုငါကအလဲထိုးနိုင်အောင်ငါကသူ့ကိုအလဲထိုးနိုင်အောင်ဆိုပြီးလက်သီးဟန်တပြင်းပြင်းနဲ့ကျိုးပိုင်းအလေထဲခုံဝင်လာတာကိုလက်ဝိဝါဒနာဦးတွေမြင်မှုကြမှာပါဒီနေရာမှာလက်ဝိကျော်နှစ်ဦးတို့ဟာဘယ်လိုဟန်ပြင်ပြီးအပြင်ကိုထွက်လာကြသလဲဆိုရင
် They both came out swinging
ဖြေရမှာပါ တကြောင်တခါထားတရားတပုတ်ဆန်းဆိုသလိုကျမတို့မြန်မာလက်ဝေမှာတော့ပွဲစမှာစိန်ပလာဟိစိန်ပြီဟိဆိုတဲ့သဘောနဲ့လက်ခမောင်းအပြန်လန်ခတ်ပြီးထွက်လာကြတဲ့သဘောပေါ့ရှင်ကိမောက်စကွင်းဟာခုခါမှာတော့နိုင်ငံရေးလောကထဲရောက်ရှိလာတဲ့ EDM စကူစုဖြစ်လာပါပြီ EDM အဓိပ္ပာယ်ကတော့တစ်ဖက်နဲ့တစ်ဖက်အပြန်လှန်ပုခပြောဆိုဖို့တိုက်ခိုက်ပြောဆိုဖို့အစဉ်သင့်ရှိကြတဲ့အနေအထားကိုဆလိုတာဖြစ်ပါတယ်ခုအမေရိကန်သမ္မတရွေးကောက်ပွဲကြီးလဲနီးကလာပြီးဖြစ်တဲ့အတိုင်းဒီမိုကရက်ပါတီသမ္မတလောင်းဟီလရီကလင်တန်နဲ့Republican Party သမ္မတလောင်းဒေါ်နယ်ထရန့်တို့နိုင်ငံနှာမဲဆွယ်လှုပ်ရှားမှုတွေပြုလုပ်နေကြသလိုစကားစစ်ထိုးပွဲတွေမှာလည်းတစ်ဖက်နဲ့တစ်ဖက်အပြစ်တွေထောက်ပြကြထိုးနှက်ပြောဆိုကြတာတွေကိုမြင်နေကြရပြီးဖြစ်တဲ့အတွက်ကြောင့်လေသူတို့နှစ်ဦးအခြေအနေဟာ came out swinging idiom နဲ့ကိုက်ညီတယ်လို့ဆိုရမှာဖြစ်ပါတယ် Hit the road နဲ့ came out swinging idiom နှစ်မျိုးကိုတပါတီရှင်းပြရခြင်းကတော့George Rowe ခုပေးမဲ့ဥပမာ EDM နှစ်မျိုးစလုံးကိုအသုံးပြုထားလို့ဖြစ်ပါတယ်။နားဆင်ကြကြရအောင်
။ After taking a break for a day, the two candidates hit the road this morning for another hard week of campaigning. They both came out swinging.
ဒီကြားအနာယူခဲ့ပြီးတဲ့နောက်ကိုစရလောင်းနှစ်ဦးတို့ကသတင်းတစ်ပတ်ကြာမဲဆွယ်လှူရှားဖို့ဒီကနေ့နည်းနည်းမှာခီးထပ်ပြီးထွက်ခဲ့ကြပြန်ပြီသူတို့နှစ်ဦးစလုံးကဗာဒပြန်ကြားဒပြန်ခြေပတိုက်ခိုက်ပြောဆိုဖို့အစဉ်သင့်ရှိနေကြပြီလို့ဒေဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် After taking a break for a day the two candidates hit the road this morning for another hard week of campaigning they both came out swinging
ခုနောက်ဆုံးတင်ပြပေးမှာကတော့
swing voter
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက SWING swing ရာနာလွှဲတာ VOTER voter ကမဲဆန္ဒရှင်လို့အဓိပ္ပာယ်ရတော့ Squid Clone ရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့မဲဆွေနေတဲ့နိုင်ငံရေးပါတီတွေကိုဘယ်သူ့ကိုထောက်ခံမယ်လို့အတိအကျမပြောပေမဲ့ဟိုဘက်ပါကောင်းနိုးနိုးဒီဘက်ပါကောင်းနိုးနိုးဇဝေဇဝါဝီခွဲမရဖြစ်နေတဲ့မဲဆန္ဒရှင်ကိုဆိုလိုတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာတော့ Republican နဲ့ Democrat အဓိကနှစ်ခုရှိကြရမှာပါတီစွဲရမဲပေးကြလိရှိပေမဲ့လို့လေတချို့ပြည်နယ်ဒီမှာတော့လက်ရှိမှာအဆုံးဖြတ်မပေးနိုင်ပဲရှိနေတာတွေရှိပါတယ်။အဲ့ဒါဆိုရင်အဲ့ဒီပြည်နယ်တွေကို swing states လို့ခေါ်ကြပါတယ်။မဲပေးရမှာပုဂ္ဂိုလ်ရေးရဖြစ်စီပါတီလိုင်းရသဘောကျလို့ဖြစ်စီပေးလိရှိပါတယ်။တချို့တို့ကတော့သူတို့အလေးထားတဲ့ကိစ္စသူတို့စိတ်ကိုဆွဲဆောင်နိုင်တဲ့ကိုယ်စီလောင်းကိုမဲပေးကြဖို့ဆုံးဖြတ်ကြတာတွေလည်းရှိပါတယ်။အဲ့ဒီပုဂ္ဂိုလ်မျိုးတွေကို swing votersလွှဲပြောင်းမဲဆန္ဒရှင်တွေရဲ့လို့ခေါ်ပါတယ်မြန်မာနိုင်ငံရေးနယ်ပယ်မှာတော့တစ်ဖက်ပါတီစီကူးပြောင်းသွားသူကိုခြံခုံနိုင်ငံရေးသမားရဲ့လို့ခေါ်ကြတယ်လို့ပေါ့ရှင် swing voters တွေကလည်းအဲ့ဒီအတိုင်းပဲခေါ်နိုင်မလားလို့လည်းမေးခွန်းထုတ်ဆရာရှိပါတယ်ခုတော့ American ပြည်ထောင်စုမှာဒီ swing voters တွေကိုရွေးကောက်ပွဲကျင်းပကနေ့လေတွေပို့ပြီးအလေးထားပြီးမဲဆွဲကြလို့ရှိပါတယ် George Group ပြည်ထောင်စုမှာကိုနားဆင်ကြကြရအောင
် The election in Michigan is too closeTo predict, it will be the swing voters who will decide who wins there.
Michigan ပြည်နယ်မှာရွေးကောက်ပွဲအခြေအနေဟာတခုနဲ့တူအကျိန်းနဲ့ဖြစ်နေတဲ့အတွက်ဘယ်သူနိုင်မယ်ဆိုတာပြောနိုင်ဖို့ခက်တာပဲ။ဘယ်သူနိုင်မယ်ဆိုတာကိုအဆုံးဖြတ်ပေးမှာကတော့ဘယ်ဘက်ကိုထည့်ရမယ်ဆိုတာမဆုံးဖြတ်ကြရသေးတဲ့မဲဆန္ဒရှင်တွေပါပဲလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ The election in Michigan is too close to predict.It will be the swing voters who will decide who wins there.
Tigri timbya gere idiom atun dwi ga ro
hit the road came out swinging swing voter.
Tu phit ja ba de. Naw dabat khu lo chi myo ma le naw tha idiom atun dwi ko timbya pe u ma mo sao myo na sin ja ba shin.
Dollar lat tan tin set de english sa tin gan sa season ma shin.
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်ပါပါမကြခင်မှာတော့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ဆက်မှာပါရှင်ပြည်ပကမလိုလားသူတွေအထူးသဖြင့်ရုရှားကလူတွေအမေရိကန်သမ္မတရွေးကောက်ပွဲရလဒ်ကိုသူတို့စိတ်တိုင်းကျဖြစ်လာအောင်အီလက်ထရောနစ်ခလုတ်နှိပ်မဲပေးစနစ်ကိုကမောက်ကမလုံနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေရှိနေချိန်မှာအမေရိကန်အစိုးရကသူတို့ရဲ့မဲပေးစနစ်ကခိုင်လုံစိတ်ချရတဲ့အကြောင်းတစုံတရာစိုးရိမ်ပွဲမရှိကြောင်းအာမခံချက်ပေးနိုင်ဖို့ကြိုးပမ်းနေကြပါတယ်။သူတို့အစိုးရအနေနဲ့မဲပေးတဲ့ဆက်တွေရဲ့လုံခြုံစိတ်ချရမှုကိုအားဖြင့်ဆောင်ရွက်နေတယ်လို့ဝါရှင်တန်မြို့တော်မှာကြာသပတေးနေ့ကကျင်းပခဲ့တဲ့စိုက်ဘာလုံခြုံရေးညီလာခံမှာအမိမြေလုံခြုံရေးနဲ့အကြမ်းဖက်တိုင်တံပြန်ရေးအရာရှိလီဆာမိုနာကိုကပြောကြားခဲ့ပါတယ် VOA သတင်းတောက်ဂျော့ချ်ဘူတစ်သတင်းပေးပို့ထားတာကိုဦးကျော်စန္ဒာကပြောပြမှာပါရှင
်အင်ဂျီရောအမိမြေလုံခြုံရေးနဲ့အကြံဖက်မှုတံပြန်ရေးဆိုင်ရာလက်ထောက်လီဆာမိုနီကာဟာအမျိုးသားလုံခြုံရေးအတွက်အကြီးမားဆုံးထင်ရှားမှုတွေဆိုရင်းစရာတွေအဖြစ်သမ္မတအိုဘားမားကိုအစီရင်ခံရမှာအကြံဖက်တိုက်ခိုက်မှုအီဘိုလာဟာရီကိန်းတို့နဲ့အတူစိုက်ဘာလုံခြုံရေးထင်ရှားမှုဟာလည်းမြင့်မားနေတယ်လို့တင်ပြခဲ့ပါတယ်
What I've noticed isI've been struck by the breadth of the threats that we're facing. Certainly, against the U.S. government, against the.
ဒီမှာတတိပြုမိတာကတော့အမေရိကန်ဆိုရနဲ့ပုဂ္ဂလိကကဏ္ဍကိုကြဲကြဲပြန့်ပြန့်ချိမ့်ချောက်နေတယ်ဆိုတာပါပဲ
။ Internet ဆက်သွယ်ရေးနဲ့ computer အချက်အလက်တွေကိုထုတ်ဖောက်နိုင်တဲ့ hacker အရေးအတွက်ဟာပုံမှန်များပြားလာနေပါတယ်။အဆိုရမဟုတ်တဲ့သူတွေရောစာမန်ရဇဝတ်မှုကျူးလွန်သူတွေကိုတွေ့ရပါတယ်။သူတို့ဟာဘယ်သူဘဲဝါဆိုတာကိုထိန်ဖွက်ပြီးကိုရီးကိုတာအချက်အလက်တွေကိုခုယူတဲ့နည်းပညာတွေကိုကြဲကြဲပြန့်ပြန့်အသုံးပြုလာကြပါတယ
် Increasingly I think that is going to be both a near midterm
တဖြည်းဖြည်းနဲ့ဒီချိန်ချောက်မှုကနီးကပ်လာပါတယ်ရေလိုရေရှည်ချိန်ချောက်မှုတွေဖြစ်ပါတယ
်မဲပေးရစက်တွေကတစင်အချက်အလက်တွေပေါက်ကြားသွားနိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးခိုင်လုံမှုကိုပြောကြရမှာတော့လီဇာမိုနီကာကအမေရိကန်မက်စနစ်အခြေခံအဆောက်အဦဟာအင်မတန်ခိုင်လုံစိတ်ချရတာကိုသိစေချင်တယ်လို့အခုလိုပြောပါတယ
် It isOwned, operated, administered, and managed by states, by localities, down to the county and municipal level. It is not a federal.
ဒါရီဟာ county အဆင့် municipal အဆင့်ထိအပါအဝင်ပြည်နယ်တွေဒေသန္တရအဖွဲ့တွေကထိန်းချုပ်စီစဉ်နေကြတာဖြစ်ပါတယ်။ဒါပြည်တော်စုအစိုးရအဖွဲ့အစည်းတခုမဟုတ်ပါဘူး။ဒါရီဟာအင်မတန်ရှုပ်ထွေးကျယ်ပြန့်ပါတယ်။ဒါကြောင့် cyber လုံခြုံရေးရှုထောင့်ကကြည့်ရင်ကောင်းတဲ့ကိစ္စပါ။မအောင်မြင်စရာအကြောင်းလုံးဝမရှိပါဘူ
း။ဒါအပြင်ပြန်လည်ထိန်းချုပ်မှုစနစ်နဲ့မီဒီယာတွေဝင်မဆွတ်နိုင်တဲ့အတွက်ကြောင့်လဲအမေရိကန်မဲပေးတဲ့စနစ်ဟာနှောက်ယှက်လို့မရနိုင်အောင်ခိုင်မာနေတယ်။ဒါပေမဲ့ရွေးကောက်ပွဲအရာရှိတွေအနေနဲ့အမှုမဲ့အမှတ်မဲ့နေလို့တော့မရဘူးလို့လဲလီဇာမိုနီကာကထောက်ပြပါတယ
်။ We exist in a wired world. We know that there are actors out there trying to breach our defenses across the board. So what we
အခုကျမတို့ခင်ဟာအင်မတန်ရှုပ်ထွေးပွေလီတဲ့ခက်ပါကျမတို့ရဲ့လုံခြုံရေးစနစ်ကိုညှိမျိုးစုံနဲ့ချိုးဖောက်ဖို့ကြိုးပမ်းနေသူတွေကလည်းအများကြီးရှိနေပါတယ်။ဒါကြောင့်ကျမတို့ဟာအမိမြေလုံခြုံရေးဌာနအပါအဝင်တခြားဌာနတွေနဲ့ပူးပေါင်းပြီးတော့မဲပေးတဲ့ဆက်တွေမဲစင်းရင်းတွေလုံခြုံတိကျမှုရှိအောင်ကြိုးပမ်းနေပါတယ်။ပြည်내အရာရှိတွေရွေးကောက်ပွဲအရာရှိတွေကျွမ်းကျင်သူတွေနဲ့တကွာတာဝန်ရှိသူတွေအားလုံးကအတက်နိုင်ဆုံးကြိုးပမ်းနေကြပါတယ်။
အခုကမှရွေးကောက်ပွဲနဲ့ပတ်သက်ပြီးစူးစမ်းမှုတွေအချက်အလက်ရယူဖို့အားထုတ်မှုတွေလုပ်နေတာကိုကြဲကြဲပြန့်ပြန့်တွေ့ရပေမဲ့ရွေးကောက်ပွဲရလဒ်ကိုကပြန်းကပြန်းဖြစ်အောင်လုပ်ဖို့အားထုတ်မှုတစုံတရာမတွေ့ရသေးဘူးလို့အာဏာပိုင်တွေကပြောကြားကြောင်းပါခင်ဗျာ
အခုဆက်လက်ပြီးတော့ဒေါခင်ဆိုးဝင်းစီစဉ်တက်ဆက်တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းကိုနားဆင်ရမှာပါဒီစီစဉ်ကိုထုတ်လုပ်သူကမဆုမွန်ပါရှင
်မင်္ဂလာပါရှင် VOA ရဲ့တိုက်ရိုက်လေတိုင်းစီစဉ်ကနေကြိုဆိုပါရစေဒီနေ့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့စီးပွားရေးအကျက်အတည်းနောက်ဒေါ်လာဈေးတက်ပြီးတော့မြန်မာငွေတန်ဖိုးဆက်တိုက်ကျဆင်းနေတာနောက်ငွေဖောင်းပွားမှုတွေကြောင့်ကုန်ဈေးနှုန်းအဆမတန်တက်နေတာတွေနဲ့ပတ်သက်ပြီးတော့အခုလက်ရှိ NLD ဥဆောင်တဲ့အစိုးရအနေနဲ့ဘလို့မူဝါဒတွေချမှတ်တင်တယ်လဲစီးပွားရေးပြည်ပြင်ပြောင်းလဲမှုတွေအချိန်ရလာအောင်ဘာတွေလုပ်တင်တယ်လဲဆိုတာကိုကျမတို့အပြုသဘောနဲ့အကြံပေးဆွေးနွေးကြမှာဖြစ်ပါတယ်ဒီကနေ့ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့ဆရာခင် မောင်ညိုဘောကပြီးတာစီးပွားရေးပညာရှင်ပေါ့နော်နောက်တစ်ယောက်ကတော့ UMSCCI လို့ခေါ်တဲ့မြန်မာနိုင်ငံကုန်သင်ရေးများနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းရဲ့အတွေ့အတွေ့မှုဦးအေးလွင်နောက်တစ်ယောက်ကတော့ NLD စီးပွားရေးအကြံပေးကော်မတီဝင်ဦးမင်းခင်တို့ဖြစ်ကြပါဗျာအဲ့တော့NLD ဦးဆောင်တဲ့အစိုးရအသစ်ဆိုတော့ကျွန်မပထမဆုံးပြောပြချင်တာကတော့ဒီနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကနေပြီးတော့ဒီနေပြည်တော်လွှတ်တော်အဆောက်အအုံဝင်းအတွက်မှာအော်တိုဘာလ1ရက်နေ့ကတရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီရုံးကမှသူမီဒီယာရဲ့တွေ့လုံကပြောခဲ့တာလို့ကျွန်မဖတ်ပြချင်ပါတယ်ဒါကတော့မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့သဘောထားလို့ပြောရမှာပေါ့နော်ဒေါအောင်ဆန်းစုကြည်ရဲ့သဘောထားဆိုတဲ့နေရာမှာဒီ NLD ဦးဆောင်တဲ့အစိုးရရဲ့မူဝါဒလို့လည်းပြောလို့ရပါတယ်အဲ့တော့ကျွန်မလွတ်စေဒါလေးဖတ်ပြပါရစေလက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေကမကောင်းပါဘူးတဲ့ခတ်တူတူပြောရမယ်ဆိုရင်တိုးတက်မှုကတကယ်မရှိဘူးဘာဖြစ်လို့လဲဆိုတော့တိုးတက်မှုဆိုတာဘလို့တိုင်းတားရမလဲဆိုတော့ပြည်သူလူထုရဲ့စားဝတ်နေရေးအခြေအနေနဲ့တိုင်းတားရပါမယ်တဲ့လူနေမှုအဆင့်တန်းမြင့်သလားဆိုရင်မြင့်မလာပါဘူးတဲ့အောက်ဆုံးပိုင်းအလှော်တွေဆိုရင်ပိုတောင်းမှနှိမ့်သွားတယ်လို့ပြောကြပါတယ်တဲ့ ADB အာရှဖွံ့ဖြိုးရေးဘဏ်ကနေပြီးတော့6.4%တိုးတက်မှုရှိတယ်ဆိုပြီးပြောတာကလည်းတချို့ပညာရှင်တွေကမေးခွန်းထုတ်တယ်တဲ့အဲ့ဒါလောက်မရှိဘူးအထောက်အထားလုံလုံလောက်လောက်မရှိဘူးလို့သုံးသပ်ကြပါတယ်တဲ့ပညာရှင်တွေပြောတာကိုထားလိုက်ပါတဲ့တကယ်တော့ခုပြည်သူလူထုတွေကိုတွားပြီးတော့စကားပြောရင်သိပါတယ်တဲ့ဘလောက်အထိသူတို့ရဲ့လူနေမှုအဆင့်အတန်းဟာပြောင်းလဲလာတယ်မပြောင်းလဲဘူးဆိုတာကိုသိနိုင်ပါတယ်တဲ့ရင်းနှီးမြှုပ်နှံမှုကလည်းခံမှန်းတဲ့လောက်မဝင်ဘူးဆိုတာအလုံးသိပါပဲတဲ့ဒီရင်းနှီးမြှုပ်နှံကိုပဲမှုကိုပဲထိုင်ပြီးစောင့်နေမလားရင်းနှီးမြှုပ်နှံမှုတွေရလာအောင်ခြေလှမ်းနှမ်းနေတဲ့အချိန်ထဲမှာပဲခုပြည်သူလူတွေအတွက်လုံးတင်လုံးထိုက်တာတွေမလုပ်ရဘူးလားဆိုပြီးတော့ဒေါအောင်ဆန်းစုကြည်ကပြည်သူလူထုရဲ့လူနေမှုအဆင့်အတန်းနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်ပြီးပြောသွားပါတယ်တဲ့ကဲပထမဆုံးဖိတ်ခေါ်ချင်တာကတော့ဦးမင်းခင်ပါဦးမင်းခင်ကလက်တွေ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်စီးပွားရေးအကြံပေးမှာကော်မတီဝင်ဖြစ်လဲရှိနေတယ်ဆိုတော့ဒီ NLD အစိုးရရဲ့အခုလက်တလုံးပေါ့လေရင်ဆိုင်နေရတဲ့အချက်အသေးခေါ်မလားဒီစူးစီးပွားရေးမူဝါဒတွေနဲ့ပတ်သက်ပြီးတော့ဘလို့များဟိုရှေ့ဆက်သွားဖို့စီစဉ်ထားပါလဲရှင်
ကျွန်တော်တို့ NLD ပါတီတော့ပတ်ပေးနေတာရှိပါတယ်အကြံပေးနေရှိပါတယ်ဟုတ်ကဲ့အစိုးရအနေနဲ့တော့လက်ရှိစီးပွားရေးခြေထားတဲ့စီးပွားရေးမူဝါဒကိုအတိတ်ကနေဆက်လက်နေဆိုရင်အစီအမံအချက်ပြန်တော့နော်အဲ့တော့ဝင်ရှိသေးဆောင်ရွက်နေရတော့ရှိပါတယ်
ဟုတ်ကဲ့ပါစီးပွားရေးအကြံပေးကော်မတီနဲ့ဒီကနေ့ပဲတွေ့ပြီးတော့အစည်းအဝေးလုပ်ခဲ့တယ်ဆိုတော့ဒီကုန်သင်ရေးများအသင်းကကျွန်တော်တို့တွဲဖက်အတွင်းမူဦးအေးလွင်အောင်ဟိုဗာများပြောချင်ပါလဲရှင
်ဒီနိုင်ငံခြားငွေငွေစည်းနှုန်းတွေတောင်းလဲတာကတော့ပုံမှန်ဖြစ်နေကြအတိုင်းပါပဲဒါပေမဲ့အဓိကကကုန်စည်းနှုန်းတက်ချင်းကိစ္စနဲ့နိုင်ငံခြားငွေဒီမြန်မာဝေတံပိုးကြခြင်းကတရအချိုးကျတယ်လို့ဆိုပေမဲ့လည်းအဓိကကျွန်တော်တို့ကနိုင်ငံခြားငွေကမ္ဘာပြားတော်တဲ့ export တွေပဲဒီနန်းနေတာဒီပြနော်စစ်တွေတော်တာဘလို့ပဲတော်တဲ့ပစ္စည်းတွေအလုံးရဲ့နိုင်ငံခြားငွေကမြန်မာနိုင်ငံကဗန်းတွေကိုတကယ်ကိုအမှန်တကယ်ဝင်ဖို့လိုသလိုအမှန်တကယ်ရောင်းတဲ့ဈေးနှုန်းတွေအတိုင်းအမှန်တကယ်ဝင်မယ်ဆိုရင်မြန်မာပြည်မှာရှိတဲ့နိုင်ငံခြားငွေ၃ချောင်းနဲ့ပြပအနေအင်ပို့လုပ်ချင်တဲ့သွင်းကုန်လုပ်ချင်တဲ့လူတွေကဈေးငွေတွေကိုပြန်ပြီးတော့ဟိုအတုံးချနိုင်တဲ့အတွက် export ဗန်းတွေများများရအောင်လို့ပို့ပြီးတော့ထိရောက်တဲ့နည်းစနစ်တွေတုံးရင်ရပါတယ်ငွေကြေးဖုံးပွားမှုနှုန်းကတော့ပုံမှန်အတိုင်းပဲရှိတာဖြစ်တဲ့အတွက်ငွေကြေးဒီ NLD ဆိုရလက်ထံမှာငွေကြေးဖုံးပွားသွားတယ်လို့အများကြီးတော့မဆိုနိုင်ပါဘူး
ဟုတ်ကဲ့ပါအဲအဲ့ဒါလည်းပတ်သက်ပြီးတော့ဒီသောတာရှင်တယောက်ကရေးထားတာရှိပါသေးတယ်အဲသူ့နာမည်ကတော့ကိုထိန်ဝင်းနဲ့ငွေကြေးဖောင်းပွားတာနိုင်ငံတိုင်းမှာရှိပါလိမ့်မယ်တဲ့နေတာနဲ့များတာပဲကြွားပါတယ်တဲ့တစ်အချက်ကတော့ငွေကြေးဟာခိုင်မာတဲ့ငွေကြေးမဖြစ်ပါဘူးတဲ့အရင်ကလိုစံလင်းမောင်ကောင်းဆိုတဲ့နိုင်ငံတကာသုံးငွေဖြစ်ဖို့လိုအပ်ပါတယ်တဲ့နံပါတ်1ကတော့အစိုးရတဲ့အနေနဲ့ budget ကိုတဲ့ zero ကစပြီးမူဝါဒချမှတ်ရပါမယ်တဲ့အစိုးရတဲ့အနေနဲ့အချိန်တိုအတွင်းမူဝါဒရေးဆက်ရတဲ့အတွက်ခက်ခဲပါတယ်တဲ့ကောင်းမွန်တဲ့မူဝါဒဖြစ်အောင်အကောင့်ထဲပို့နိုင်မှုအတွက်အတိအကျသောဌာနတွေရဲ့ပူးပေါင်းဆောင်ရွက်မှုကလည်းအားနည်းနေတယ်လို့သူကသုံးသပ်ထားတာရှိပါတယ်ကိုရဲမြင့်ဆိုတဲ့သောတာရှင်တယောက်ကတော့စီးပွားရေးကတော့အရင်အတိုင်းပါပဲတဲ့ဒါပေမဲ့စီးမရှိကမ်းမရှိဗျံမရာလုပ်နေတဲ့လုပ်ငန်းတွေရပ်လိုက်တော့တဲ့အလုံးအလုပ်တွေရပ်သွားတယ်နောက်တစ်တွေခိုးထုတ်တယ်ဆိုတာလိုင်စင်ကတကယ်ပေးတာ10တန်းနဲ့တရားမဝင်ထုတ်တာတန်းတရားတဲ့အဲ့ဒီလုပ်ငန်းတွေနဲ့ပတ်သက်တဲ့လူတွေကပဲတဲ့အကျယ်လောင်ဆုံးအော်နေတာတဲ့အစိုးရအသစ်ကအစနစ်တကျလုပ်ရတဲ့အချိန်ကအခက်အခဲရှိနေမယ်ဆိုပြီးတော့သူကသုံးသပ်ထားပါတယ်အဲ့တော့ကိုမင်းခင်ရေအဲ့ဒါနဲ့ပတ်သက်ပြီးတော့ဒီ NLD အနေနဲ့ပေါ့နော်ပြည်သူလူထုတကယ်သေးချာသိရအောင်ရှင်းရှင်းလင်းလင်းသိရအောင်လို့ပြည်သူလူထုဒီလူနေမှုအဆင့်တန်းမြင့်မအောင်ဆိုပြီးတော့ဘလို့မူဝါဒတွေများချမှတ်ထားပါလဲရှင်
ဒီလိုရုပ်ပုံတည်းတွေကဒီစီးပွားရေးဝါဒနဲ့ပတ်သက်လို့ကျွန်တော်တို့ပြောချင်တဲ့လက်ခံရပါတယ်။ဒီကိစ္စကတော့တိုင်းပြည်မှာလက်ရှိဖြစ်နေတဲ့အခြေအနေတွေကိုချုံလို့ပြီးတော့ တော့နားလေတူလို့ပါတယ်အဲ့ဒီအဖြေပိတ်ဆောင်ကိုပြချတိမှာကျွန်တော်တို့အဖြေမှန်ကိုရှာလို့ရပါမယ်ဆိုတော့ဘုနာကပြောရင်တန်တရာတွေဖြစ်နေတဲ့ခြေလေးတွေကတော့ပြောလို့ဆိုပြောရရတော့မဆုံးပါဘူးဆိုတော့အကြောင်းကိုရှာပြီးတော့အကြောင်းကိုရေးရေးရှိတယ်လို့ဖြစ်ရှိနိုင်လို့ဆိုတာအရေးကြီးပါတယ်ဒီမှာကျွန်တော်တို့ဒေါ်လာစီးတဲ့ဒေါ်လာစီးတာကအခြေအနေတစ်ခုမှာသူရှိတဲ့ရှိတဲ့ရေးလို့ကလာစီးတဲ့ပြောရပေါ်မှာမူတည်ပြီးတော့ဟိုရှိတဲ့လေအစိုးရရှိတာအလုံးလုံးကတော့အဲ့ပြန်ပြီးတော့ပြည်လို့ရတာပါပဲအဲ့တော့ဒီတရားပြောလို့ဒေါ်လာစီးတာဆိုတာကျွန်တော်တို့ဒီကိစ္စကိုပြောပြချင်တယ်လေ။အဲဒီပုံစံမျိုးတိုင်းဒီပြည်ရလေတိုင်းဒီမှာကောင်းတယ်။ဒါပေမဲ့အားလုံးကရှိနေတယ်။အဲလိုအားလုံးကိုရှိတော့အဲ့ဒီအားလုံးကိုဘယ်လိုဖြေရှင်းနိုင်လဲ။ဖြစ်ပေါ်လာတဲ့အချိန်မျိုးဟလာစိတ်ကဘလောက်ကြည့်အောင်လုပ်လို့ဖြစ်ပေါ်လာတဲ့အချိန်ဒီမှာဘလောက်ဟလာဖြစ်ရောအကျိုးရှိအောင်လုပ်တယ်လို့ဆိုတာယူကြည့်ပါလေ
။ဟုတ်ကဲ့
ကျွန်တော်တို့ကဒီကိစ္စကိုဟလာပုံစံမှာကဲပြောပြီးတော့ဆက်ကြည့်တယ်။ဘယ်လိုကိစ္စကပုံပေါ်တူလာအောင်ပုံပေါ်တက်လာအောင်ဘယ်လိုလုပ်နိုင်မလဲခြေတွေကလည်းဆက်ရှိတယ်တရားရီကခက်ခဲဖြစ်နေတယ်ဆက်လို့ခြေတွေကိုကျွန်တော်တို့တွေ့နေကြတယ်ကျွန်တော်တို့ရောကျွန်တော်တို့ဒီပါတီရဲ့ပတ်သက်နေပြီးတော့ဟလာအတက်တော်ကြီးတော့တောက်လျှောက်ပေါ့လေဒါကလည်းလည်းဖြစ်နေရအခုအခုချစ်ဆက်တိုက်ကျွန်တော်တို့တွေ့ကြရတာရှိပါ
အခုလေတိုင်းပေါ်မှာကျွန်တော်တို့မေးမြန်းလို့တော်တာရှင်တယောက်ရောက်နေပါပြီကိုကြီးမြင့်ပါကိုကြီးမြင့်နေကောင်းပါလားရှင်
ဟုတ်ကဲ့ဆရာမကျွန်တော်ကပညာရှင်တော့မဟုတ်ဘူးလေကျွန်တော်တို့အမြင်လေးတစ်ခုလွန်ခဲ့တဲ့နှစ်30လောက်ကတော့ငွေကြေးစနစ်တစ်ခုကျွန်တော်နည်းနည်းနှိုင်းရှင်းပြခြင်းပါလေဒီနေ့ဒီလေကျွန်တော်လွန်ခဲ့တဲ့နှစ်30လောက်ကဆိုရင်ဥမာစန္ဒတိ5ချက်ဆရာမရဲ့အခုဆိုရင်စန္ဒတိကိုကျွန်တော်တို့ထောင်းကြော်တယ်အဲ့ဒါတော့အစနေရာလောက်တက်သွားတယ်ပေါ့ဒါကြီးကကျွန်တော်တို့ကဆန်ရှောရှားမှုပေါ်မှုပေါ်မှာမကွာမထူးခြားပဲနဲ့လေငွေကြေးတွေပို့ပို့ပြီးတော့များပြားလာတယ်ထုတ်လုပ်လာတယ်ပေါ့အဲ့အဲ့ဒီပုံမှာငွေကြေးတန်ဖိုးတွေကလွန်မင်းတံမိုးကြလာတယ်အဲ့ဒီအချိန်ကကျတော့ကျွန်တော်တို့ PPP သားတွေမှာအဲ့ဒီဓာတ်ကျွန်တော်တို့ PPP သားတွေပဲခံရပါတယ်အုတ်ချုပ်ကံလူဒန်းသားပဲခံရတယ်အုတ်ချုပ်တဲ့လူဒန်းသားကတော့မဆလနဝတနာဖလက်တက်ကျွန်တော်တို့ဦးတိုင်းစိန်တို့ရလက်တက်စင်းစင်းဒီကျွန်တော်တို့ဒီနေ့ဒီနေ့30လောက်ဟာဒီလိုပဲသူကငွေလိုရင်ဒီကျွန်တော်တို့ဒီကျွန်တော်တို့ငွေဆက်ကူပဲတက်နေဒီလိုကြီးလုပ်နေတယ်လို့ကျွန်တော်တို့ကမြင်တယ်တွက်ဆတယ်ပေါ့လေအဲ့ဒီကျတော့ PPP သားတွေပဲခံရတယ်ဒါကြောင့်ကျွန်တော်တို့ကဟိုအစိုးရအကောင့်တစ်ခုပေါ်ပေါက်လာပြီအဲ့ကြတော့အစိုးရကောင်ကသူ့ရဲ့တာဝန်ပါလဲတည်သူတည်သားအကျိုးစီးပွားလဲကြည့်ရမယ်သူတို့အကျိုးစီးပွားလဲကြည့်ရမယ်ပေါ့အခုပြီးခဲ့တဲ့ကျွန်တော်နှစ်30အစိုးရတွေဆင်းနေရတယ်သူတို့အစိုးရကိုပဲဥတည်ပြီးတော့ကျွန်တော်တို့ပြည်ပြည်သားတွေဘာဖြစ်ဖြစ်ဆိုတဲ့သဘောပေါ့အဲ့လိုပဲကျွန်တော်တို့ကမြင်တယ်လေဒါပေမဲ့အခုနောက်ကျွန်တော်တို့ဒီ NLD အစိုးရလက်ထက်မှာငွေကြေးဖောင်းပွားလာတယ်ဆိုတာကတော့ကျွန်တော်ပြောရင်စောသေးတယ်လို့ထင်တယ်ဘာလို့လဲဆိုတော့နှစ်သားတော့မရှိသေးဘူးလေကျွန်တော်တို့လာတာအစိုးရပဲရှိသေးတာဆိုတော့တော်တော်အားကူတော့လက်မခံကြပါဘူး
ခင်ဗျဒါပါပဲခင်ဗျဟုတ်ကဲ့ပါသဘောပေါက်ပါတယ် NLD အစိုးရရဲ့တက်တန်းကလည်းနှုတ်ပါသေးတယ်သူတို့ဒီကစကားနဲ့ပြောမယ်ဆိုရင်တော့တက်ပြက်ကြီးကိုဘိုးလုံးနေရတဲ့အစိုးရလို့ဖြစ်နေတာပေါ့လေအဲ့တော့ဆရာဦးခင်မောင်ညိုကတည်းက line လေးပြတ်သွားလို့အခုတော့ line ကောင်းသွားပြီပြောပါတယ်ဆရာဆရာနည်းနည်းအဲ့ဒီကတည်းကတော်တာရှင်ပြောတာလို့ပါပဲဆက်ပြီးတော့ဆရာပြောပြပေးပါအောင်ရှင်ပထ
မတစ်ချက်ကတော့ဟုတ်ပါခင်ဗျဒီကတော့ချိန်တိုင်းကြီးမရသေးပါဘူးเนาะအဲ့ဒီပုံပေါ်မှာလောကပုံမှန်ဆော့ဆော့တင်တော့စတာလို့ပေါ့လေပုံမှန်ဖြစ်နေပါလိမ့်ဆရာရှင်တို့ဝန်ကျင်ကတော့ NLD လက်ထက်ရဲ့ပါရဲ့မဟုတ်ပါဘူးမဟုတ်တယ်ဒီတိုင်းကတော့သူကပုံမှန်လို့ဖြစ်နေတာရှိတယ်သူကခုကတော့ရေကြီးတာအေးနဲ့မာနဲ့ဆိုတော့ပိုဆိုးတဲ့တော်ရှိပါတယ်အဲဒေါ်လာကတော့ဟိုပို့ပုံနေပြီးတော့တွင်းကုန်ကြီးများနေပေါ့လေအဲ့တော့တွင်းကုန်ကြီးတက်ကဒေါ်လာလိုတာကိုဒေါ်လာလိုအဲ့ဒါကိုလိုက်ဝယ်ကြရင်းနဲ့ဒီဒေါ်လာကြီးကတက်သွားတဲ့သဘောပေါ့လေ
ဟုတ်ကဲ့ပါအ
ဲ့တော့ဒီနှစ်ခုကလည်းပေါင်းပြီးတော့ဖြစ်တာပေါ့ဒေါ်လာတစ်ချက်တစ်ခါကျတော့တူရင်းကမှလာပြီးတော့ဈေးကြီးပြန်ရော
ဟုတ်ကဲ့ပါ
တင်းကဈေးကြီးတဲ့ခါကျတော့တင်းကကိုချိန်ခံပြီးတော့ထုတ်လို့ဖြစ်စီရတယ်ဈေးကြီးသွားတာပေါ့
အခုလုံးစီလိုက်တက်ကုန်ညာဟုတ်ကဲ
့ရေးရှိဖြစ်ရှင်းရမယ့်ကိစ္စတွေပါ
ဟုတ်ကဲ့ပါအခု
ဒီလိုနဲ့တော့
ဟုတ်ကဲ့
ဒီမပြေပါဘူး
ဟုတ်ပါတယ်အခုဟိုကျမကြားနေတာပေါ့နိဟိုတလောရဲဆိုစာတဆောင်မတစ်ပုဒ်ဖတ်လိုက်ရပါတယ်အဲ့ဒါတချို့ဒီအမေရိကန်ပြည်ထောင်စုကနေပြီးတော့ဒီပိတ်တံကပိတ်ဆို့မှုတွေဖြေလျှော့ပေးလိုက်တဲ့အခါမှာဟိုဒေါ်လာစီးဆင်းမှုကဟိုများလာမယ်ပေါ့နော်အဲ့ဒီခါကျတော့ဒီဒေါ်လာဟိုစုပြီးတော့ kind hard luria near pipe home meet at the bomune who pit on in about bubble the bomb pit on nine so we don't that I less you are and I'm like Matangema dollars here Matimini Pinny so pure pure barre row the condemia at them are today women body the man and I see why in Nebema today women let to it lonely so see how we win will blow the royal is in your baby bound
don't I see any condemia lay do you damatare could be silly go. တကယ်ရောင်းချတဲ့အမှန်တကယ်ဈေးနှုန်းတွေအမြတ်ကုန်ရှောင်ကျင်တာတို့တခြားအကြောင်းကြီးကြောင့်အန်တာဗယ်ဒူတွေတွားတယ်ဆိုတာထက်ဒါတင်ပို့တဲ့ရေအတွက်ဘန်ကောင်အောင်တင်ပို့ရောင်းချတဲ့ဈေးနှုန်းဘန်ကောင်အောင်ဝင်လာတဲ့ပို့တဲ့ကုန်ပစ္စည်းတွေအတွက်လည်းငွေတွေအလုံးအမှန်တကယ်ဝင်လာဖို့လိုပါတယ်အခုကဒရီမဒါမီတာကကျေစော့ရေကြေစော့ရေဆိုပြီးတော့နိုင်ငံခြားကိုအက်စပို့လုပ်တဲ့အခါမှာဝေဝင်က ုလဲတဲ့ဒီဆင်းဝယ်ခေါင်းပဲဒီနားလဲဝယ်တယ်အဲတခြားပစ္စည်းတွေဝယ်ပြီးတော့ဟိုကျွန်တော်ပြန်ထွက်တဲ့အခါမှာခုနပြောတဲ့ဟိုဘာစနစ်ကိုမတိမတာလက်ကွက်နဲ့ကြော်လွှားပြီးတော့ဗမာပြည်ကိုပတ်စံနေပြန်ဝင်ရမယ့်ကိစ္စကိုလည်းဗန်နေရမစီစစ်နိုင်ဘူးအဲ့ဒီအားနည်းချက်ကြောင့်ဖြစ်တာဒုတိယချက်ကနေကြာဒေသမှာရှိတဲ့တရားမဝင်ရုံးဝင်မှုကြီးပုံပုံထွန်းကားလာတယ်ပုံပုံပြင်းထန်လာတယ်အဲ့ဒီအတွက်လေဟိုနေကြာဒေသမှာဟိုနေကြာဒေသရဲ့နေဆက်ရောက်ဝင်မှုပုံပန်အတိုင်းသွားဖို့လိုပါတယ်တခြားတိုင်းပြည်တွေမှာနေဆက်မှာသူ့ရဲ့ currency နှစ်မျိုးရှိရင်တရုတ်ငွေလက်ခံမယ်ဗမာငွေလက်ခံမယ်ဘတ်ငွေလက်ခံမယ်ဗမာငွေလက်ခံမယ်ဆိုတဲ့စနစ်ကိုပုံဝင်နေအတုံးချပေးနိုင်ပြီးအမှန်တကယ်ရောင်းချတဲ့ပစ္စည်းအမှန်တကယ်တင်သွင်းတဲ့ပစ္စည်းတွေဈေးနှုန်းတွေမှန်ကန်မှုအရေးတက်တွေမှန်ကန်မှုစတဲ့တရားဝင်ပေါင်းနဲ့ရအောင်လုပ်လိုက်ပါကျွန်တော်တို့ supply and demand theory ရခုနဆရာဦးမောင်ညိုပြောသလို export နဲ့လို့ဒေါ်လာနဲ့တယ်ဆိုပေမဲ့ထွက်သွားတဲ့ export ပတ်စာအကုန်ရောက်အောင်လို့တကယ်ကြိုးစားပေးဖို့လိုပါတကယ်စီမံဆောင်ရွက်ဖို့လိုပါတယ်ချိန်ဆတယ်ဆိုတဲ့အကြောင်းပြချက်နဲ့ licensing နဲ့ licensing တွေဘလို့ပဲဆိုတဲ့အကြောင်းပြချက်နဲ့လုပ်ငန်းရှင်တွေကယူသားမှုနယ်ပါပြီးတော့အတိအကျမကောင်းတဲ့လုပ်ငန်းရှင်တွေကမိမိအကျိုးအတွက်ရှင်းတန်းတင်ပြီးလုပ်တဲ့အတွက်အစိုးရမှ indirectly နဲ့တော့နိုင်ပါတယ်ခုနကဂုံသိန်းတို့ကြီးမြင့်တာကြတော့ကျွန်တော်ထွက်ကုန်နေနေတာလည်းပါသလိုအရင်းအယိတိုင်းပြည်ကတရားမဝင်ဝင်တဲ့အရေးသွင်းတဲ့ပစ္စည်းတွေကိုမရှင်းနိုင်တာလည်းပါသလိုမိမိရဲ့ပြည်တွင်းတည်ပို့ဆောင်ရေးလုပ်ငန်းငါကမြေချနဲ့တရေကိစ္စရေလမ်းနဲ့တရေကိစ္စတွေပတ်ပြောက်ပြီးတော့မတော်ကားကိုပဲအာပူပြီးတည်တဲ့အခါမှာဘလူလန်းအပ်တဲ့တရားကြီးတွေဂိတ်ကြီးတွေနော်ဘလူလန်းအပ်တဲ့ BOD ခေါ်တဲ့လမ်းပေါ်မှာ290ပိုင်ဟိုပြီးပြီးမိဘအမွေလိုပဲတတလုံးလမ်းကောက်စားတဲ့စနစ်တွေကိုဗမာပြည်မှာရှိနေတဲ့၍ဒီစနစ်တွေကမမှန်ပါဘူးရှိနေတဲ့၍ဒီကုန်ကြီးတို့ကြာစင်းမှုကဒီပေါ်မှာခံနေရတာပါဘုရားဟိုမေးတဲ့မိတ်ဆွေပြောလို့ယူလီခါနာပြည်သူတွေပဲရှိတယ်ဒါတွေကအရင်ခေတ်အစိုးရလက်ဆက်ကဟိုလုတ်ကိလုတ်လိုက်တာဒီအမလုတ်ခဲ့တာမလုတ်ခဲ့တာအားနေသလိုမလုတ်တဲ့မလုတ်တိုက်တာကိုပို့လုတ်ခဲ့တယ်ဆိုတဲ့ကိစ္စရတယ်ပါပါတယ်ဒါကြောင့်မို့ဒီဟိုလက်ရှိအစိုးရကဇာပိုင်းတာတာမှာဟိုဟာလုတ်ပါတာဒီဟာမလုတ်ပါဘူးလားဘာကြောင့်ဒီလိုဖြစ်နေလဲဆိုတဲ့ဝေဖန်မှုတွေကတော့ဒါအလကားနေရင်ပယောဂတွေဝင်နေလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါအခုကိုတော်တာရှင်တယောက်မေးမြန်းနေတဲ့တော်တာရှင်တယောက်လိုင်းပေါ်မှာရှိနေပါတယ်အဲကိုစလိုင်းဘွေကွန်းပါအဲကိုစလိုင်းဗာများမေးချင်ပါလဲရှင်
โอเคဟောဆေးတို့ပြောတဲ့ဥစ္စာကတော့ဒီအင်းလေးဒီဆွေးမှာပါတယ်နောက်ပြီးတော့မှငွေစည်အစီအစီမှုတို့ပါတော့ပြောတယ်ကျွန်တော်ကတော့ဒီထိန်ကနေဒီငွေစည်ဖောင်းပွားမှဖြစ်လာတယ်ဆိုရင်တော့ဥသိန်းစိန်2010ကနေစပြီးတော့မှပါလီမန်ပါလီမန်ထွတ်တော်မှပြောလာတယ်နောက်အစိုးရပြောလာတယ်အဲ့ဒီခါကျတော့အရင်တုန်းကတော့ဟိုအစိုးရကိုင်းတဲ့သူတွေကလူနေစုအခုကလူများစုကိုင်းလာတဲ့ခါကျတော့ငွေစည်ကသုံးဆွေးမှအများကြီးတိုးလာတယ်အဲ့တော့လူငွေပြမှုကအင်မတန်များလာပြီးတော့မှပုံငွေကဘာမှမရှိတဲ့ခါကျတော့အရင်ကလေးကမှစီးပွားမခိုင်မာငွေစည်းစနစ်မခိုင်မာတဲ့ဥစ္စာကအခုမှအစိုးဆက်ပဲဆက်လက်ပြီးတော့ခံနေရတာလေအဲ့လိုပဲမြင်တယ်။ဘာကြောင့်လဲဆိုတော့ဆက်လက်ပြီးတော့တခုကမြန်မာနိုင်ငံငွေစည်းကမြန်မာပြည်ကိုနှိုက်ကသူတို့ကစက်စင်းနေတယ်တန်ဖို့မရှိတဲ့ခါကျတော့နိုင်ငံခြားငွေနဲ့ရှင်ပြိုင်မြင်ဆိုရင်တော့ဘယ်လိုဖြစ်နိုင်မလဲ။ဥပမာအခုငွေစည်း3ဆွေးနဲ့စနစ်ရလေပဲဘူဘန်ကဘယ်လိုချမှတ်လဲမသိဘူး။ဥပမာငွေစုပြတ်သွားတဲ့ဥစ္စာကိုအစ်စ်လေးပေးမယ်တဲ့အဲ့ဒါငွေစုကတစ်ချိန်လုံးမင်းသား currency ကအစ်စ်စိုက်ထုတ်နေတယ်အဲ့တော့အစ်စ်စိုက်ထုတ်တဲ့ဥစ္စာ policy ပြင်ပြီးတော့မှဘယ်လိုလုပ်ရမလဲနောက်ပြီးတော့မှဒီအစိုးရတွေရဲ့လစာတွေဘာတွေကိုအခုချိန်ဒီချိန်မြင့်ငွေကိုမဆော့သေးဘူးအဲ့ဒါတွေလည်းမဆော့သေးဘူးလူငွေလည်းပြတ်နေဦးမယ်ဆိုရင်တော့အစိုးရတော့အနောက်တဖြည်းဖြည်းခံနေဦးမယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်
ဟုတ်ကဲ့ပါခုနကတော့ကိုစလိုင်းပြောသလိုပေါ့နော်ဒီငွေကြေးဒီဘဏ်တွေကနေပြီးတော့ပတ်စံငွေအဟောင်းတွေကိုပြန်သိမ်းပြီးတော့ဟိုအစ်တစ်တွေရိုက်ထုတ်တယ်လို့ပြောတယ်ဒီအမေရိကန်ပြည်ထောင်စုမှာတော့ပတ်စံအဟောင်းတွေကိုသွားသွင်းလို့ရှိရင်အဲ့ဒီပတ်စံအဟောင်းတွေကို shred လုပ်လိုက်တာပါတခါလဲဖျက်ဆီးပလိုက်တာပါဟိုနောက်ထပ်လဲပြန်သုံးလို့မရအဲ့တော့ငွေကြေးဖောင်းပွားမှုမဖြစ်ဘဲနဲ့ဒီလိုမျိုးပြန်သွင်းလာတဲ့ပတ်စံအဟောင်းတွေကို shred လုပ်ပြီးမှနောက်ထပ်အစ်တစ်ထုတ်တယ်ဆိုတော့ဖောင်းပွားမှုဖြစ်ပေါ်တယ်မြန်မာနိုင်ငံဘဏ်လုပ်ငန်းနဲ့ပတ်သက်လို့တော့ကျွန်မသိတော့နားမလည်ပါဘူးမြန်မာနိုင်ငံဒီဘဏ်တာဝန်ရှိပုဂ္ဂိုလ်တွေကိုဒီနေ့ဆွေးနွေးပွဲမှာပါဝင်ဖို့ကျွန်မဆက်သွယ်ဖို့စူးစမ်းပေးမယ်ကျွန်မမရခဲ့ပါဘူးအဲ့တော့လေဒီဘဏ်လုပ်ငန်းနဲ့ပတ်သက်လို့တော့ဒီနေ့ဟိုပြောဖို့ဆိုဖို့တိတ်ပြီးတော့အဆင်မပြေဘူးပေါ့နော်အဲ့တော့ဥွေးလွင်ရဲ့အတွေ့အကြုံတွေပဲဒီကျွန်မတို့ဟိုလောလောဆယ်ဒီမြန်မာနိုင်ငံမှာအခုလုပ်နေရတဲ့ဒီကုန်သည်ကြီးများအတင်းအနေနဲ့ပေါ့နော်ကုန်သည်ကြီးတွေအနေနဲ့ပေါ့မြန်မာနိုင်ငံဘဏ်လုပ်ငန်းကရောအခက်အခဲတွေရှိပါသေးလားရှင်
မြန်မာနိုင်ငံဘဏ်လုပ်ငန်းကတော့ဟိုပြည်တွင်းငွေကြေးစီးဆင်းမှုတွေကတော့ပြည်တွင်းကနေမန္တလေးကနေရန်ကုန်ပို့တယ်ရန်ကုန်ကနေပြည်ကြီးနားပို့တယ်စသဖြင့်ပေါ်တူဂီပန်နေပေါ်လာတဲ့အတွက်ပြည်တွင်းမှာဘဏ်လုပ်ငန်းဆောင်ရွက်မှုကတော့ကောင်းပါတယ
်
အရင်ကပိုကောင်းလာပါတယ
်ဟုတ်ကဲ့ပါ
နောက်ဒါပေမဲ့နိုင်ငံတကာသွားတဲ့ဘဏ်စနစ်ကိုတော့ပို့ပြီးတော့ဟိုခက်ခဲဆိုတာတဲ့နိုင်ငံတကာနဲ့ဆိုင်ရင်ဆိုင်ရင်းကြီးကိုက်ကြောင်လုပ်ကုန်လို့တို့ဘူဘဏ်ရဲ့တာဝန်ဟာလည်းဘာလဲဘူဘဏ်မှာတောင်းရှိတဲ့သူတွေကလည်းလက်ရှိငွေကြေးစီးနှုန်းတွေဒီဘလို့သတ်မှတ်တယ်လေဘလို့ဒီနှုန်းတွေကိုဘလို့စနစ်တွေနဲ့သတ်မှတ်တယ်လေဘလို့ပုံမှန်နည်းဆောင်ရမယ်ဘယ်အစိုးရနဲ့ဘလို့ညှိတယ်ဆိုတဲ့အချက်တည်းဘူဘာမှာပြာဝန်ရှိတဲ့သူတွေအားနည်းနေတယ်ကျွန်တော်ယူဆပါတယ
်ဒါ
ကြောင့်မလို့ပြင်ပငွေကြီးနဲ့ဟိုဘူဘာဒီနှုန်းကိုကြည့်ပြီးတော့ပြင်ပတစ်ဆက်တောက်ခွာပြီးတော့ကစားတဲ့အခါမှာဟိုငွေကစားတဲ့အနှုံးသားစီဘာနေနဲ့ချိတ်ဆက်ပြီးတော့ဘူဘာရသူတွေရဲ့ဟိုတာဝန်ရှိတဲ့သူတွေရဲ့တနစ်တနစ်ကျင်ညာတဲ့နှုံးသားတွေဒီတကယ်တမ်းကြတော့ပြပမှာတကယ်ဖြစ်ပေါ်စေတဲ့ဈေးနှုန်းနဲ့ခွာဟနေတယ်။အဲ့ပုံမှာပဲအချို့ဘဏ်တွေကဒီပုံမှာခွင့်ရယူပြီးတော့ငွေကြေးကိုဒေါ်လာကြေးကိုတက်ငွေနဲ့လဲတဲ့နှုံးသားကိုကစားနေတယ်လို့ကျွန်တော်ယူဆပါတယ်။နောက်တစ်ချက်ကခုနပြောလို့ပေါ့နော်။ပြည်တွင်းနဲ့ပြပမှာရှိတဲ့ကွန်ဒီစနစ်ဆိုတဲ့တရားဝင်ငွေလွှမ်းမှုတွေရှိနေတည်းလေငွေကြေးထိန်းချုပ်ဖို့ကအင်မတန်တက်တဲ့ပါတယ်။ဒီနေ့ထိကျောင်းတဲ့ဈေးနှုန်းတွေဒီနေ့ဒီဝယ်တဲ့ဈေးနှုန်းတွေ export ပဲလုပ်လို့ import ပဲလုပ်လို့မှန်ကန်တဲ့ဈေးနှုန်းကိုမတွားနိုင်တဲ့ရေတော့တရားမဝင်ဝယ်လွှမ်းမှုတွေရှိနေမှာပဲအဲ့ဒီတရားမဝင်ဝယ်လွှမ်းမှုတွေရှိနေတဲ့အတွက်မြန်မာနိုင်ငံရဲ့ငွေကြေးတည်ငြိမ်မှုကလည်းဘယ်တော့မှငြိမ်မှာမဟုတ်ပါဘူးဒါဒီအားလုံးကိုတရားဥပဒေပေါင်းအတွင်းမှာစနစ်ကျလုပ်နိုင်တော့စီးပွားရေးလုပ်ငန်းရှင်များများများပေါ်လာသလိုနောက်တစ်ခါအသေးစားအလတ်စားလုပ်ငန်းတွေကိုလည်းပိုပြီးအားပေးဖို့လိုပါတယ်အရင်အစ်အစိုးရအစားအစားပြီးအသေးစားလုပ်ငန်းတွေအသေးစားလက်စားလုပ်ငန်းတွေအားပေးမယ်ဆိုတဲ့စီမံကိန်းတွေနည်းပြုံချတော့တယ်တကယ်တမ်းကြည့်အောင်မရှိတဲ့အပြင်အသေးစားလုပ်ငန်းတွေကတဖြည်းဖြည်းနဲ့ပပျောက်ပြီးတော့တော်တော်လေးကိုပြတ်သုံးမဲ့နေထောင်ရောက်လာပါတယ်ဒါကဘာလဲဆိုတော့နေသားဒေတာနဲ့တရားမဝင်ကျင်းသွင်းတဲ့အရေးသွင်းတဲ့ပစ္စည်းတွေကြောင့်ဆိုတော့မိမိရဲ့ဒီကျင်းမှာတိမ်ဖို့ဆောင်ရင်လုပ်ငန်းတွေစီမားတော့တဲ့အတွက်ဘလို့လက်အပ်တဲ့ရိတ်တွေရလာတဲ့အတွက်ခုနကလမ်းသားတွေကိုကားတွေနဲ့ဝိတ်တွေကိုကွန်ထရိုးလုပ်လိုက်တဲ့အတွက်လိုအပ်မလိုတတ်တဲ့ကုန်ကြမ်းတွေပုံများလာပြီးတော့ရမပီတောင်ပိုင်းဖြစ်တဲ့ထုတ်ကုန်ပစ္စည်းတွေတောင်ပိုင်းမြောက်ပိုင်းမပို့နိုင်ဘူးရမပီနောက်ပိုင်းဖြစ်တဲ့မြောက်ပိုင်းမှာဘူးရင်းထုတ်ကုန်ပစ္စည်းတွေတောင်ပိုင်းကလူတွေကိုမပို့နိုင်တဲ့အနေအထားရောက်သွားခြင်းကတဖြည်းဖြည်းနဲ့ကျွန်တော်တို့ပြည်တွင်းအသေးစားနတ်စားတွေဟာချိနဲ့လာသလိုပြည်တွင်းအသေးစားနတ်စားတွေရဲ့ကုန်ပစ္စည်းတွေကိုလည်းတိုင်းနယ်ပြည်နယ်အတွင်းမှာတော့အလွယ်တကူဖြန့်ကျက်နိုင်တဲ့စနစ်မရှိတော့တဲ့ဆိုတော့တဖြည်းဖြည်းကြဆုံးလာခြင်းဖြစ်ပါတယ်ဒါတွေအလုံးကအင်ဒါရိုက်ကိုလည်းကောင်းတက်တဲ့ကောင်ဆက်ဆက်နေရပါ။အ
ဲ
ကြောင့်မို့ကျွန်တော်တို့တိုင်းပြည်တစ်ပြည်တိုးတက်ဖို့တိုင်းပြည်ဆောင်ရုံကလို့ပြန်လဲကြည့်ဖို့လိုပဲဆိုတာလည်းကျွန်တော်ပြောချင်ပါတယ်။
ဟုတ်ကဲ့ပါ။နိုင်ငံတကာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကဒီလမ်းပန်းဆက်သွယ်ရေးကောင်းမှုပေါ်မှာအခြေခံနေဆိုပြီးတော့အားလုံးကသုံးသပ်တာရှိပါတယ်။ဆရာခင်မောင်ညိုအနေနဲ့ရောကျမတို့ဒီဟိုအခုလက်ရှိပေါ့နော်ဟိုလဲပတ်နေရတဲ့ဒီ NLD အစိုးရအနေနဲ့ဒီမြန်မာနိုင်ငံရဲ့ဒီစီးပွားရေးအကျပ်အတဲတွေကနေလွတ်မြောက်အောင်သူတို့ဘာတွေလုပ်တင်နေဘာကိုဦးစားပေးပြီးလုပ်တင်နေလို့များအကြံပေးချင်ပါလဲရှင်။
အဲ့ဒီအရတော်လေးသိပါတယ်ဟိုအပြည့်လို့လဲဆိုဒီနိုင်ငံတကာအဖွဲ့အစည်းတွေကထုတ်တဲ့အစီရင်ခံစာတွေတင်ပတ်ချက်ဒီမှာအားလုံးနဲ့ပါပြီးတာလေဥမာတစ်ခုဆိုရင်ဒါဘတ်ဂျက်လူငွေပေါ့လေအခုမကြကနဟိုစောစောပုံကိုတောင်လဲဆွေးနွေးရပေါ့လေဒါသုံးစိတ်ဒီများတယ်ဆိုသုံးစိတ်ဒီများတယ်ဆိုတော့ကအမှန်ပါတယ်အဲ့မဲ့တစ်ဖက်ကကြည့်ရင်လည်းတော့ဖွံ့ဖြိုးရေးနိုင်ငံဆိုတော့သုံးကြော်တွေကအများကြီးပဲကြံသေးတယ်စောစောဦးကြီးတွေပြောတော့လို့ပေါ့နော်ဒီလမ်းတွေတရားတွေလားဆက်သွေးကြီးတွေမကောင်းတာတွေကိုဆောက်ရင်မကောင်းတာတွေပေါ့အဲမကောင်းတဲ့လမ်းတွေလည်းအများကြီးကြံသေးတယ်ဆိုအဲ့ဒီဟာတွေအတွက်ကလည်းတုံးဖို့လိုတယ်ကျွန်တော်ကဟိုဘတ်ဂျက်လုံငွေပေါ့နော်ဘတ်ဂျက်လုံငွေဒီ900ကျိန်းလုံးအောက်ပင်ချိရမယ်ဆိုပြီးတော့အဲထိန်းထားတာပေါ့လေထိန်းထားတာအခုလည်း400ကျိန်းလုံးလောက်ပဲဟိုတက်ပြီးငွေ400ကျိန်းလုံးလောက်ပဲရှိရပေါ့ဆိုအဲ့ဒီကထိန်းပါဟိုဒါကလုံးတဲ့အချက်ပေါ့လေ ငွေဖောင်းပွားမှုမဖြစ်အောင်တော့ဒီအစိုးရဝန်ကြီးဌာနတွေချော်လာလို့ပေါင်းလာလို့ဆိုတော့ဒါလိုပါပဲဟိုအသုံးစိတ်တွေရောက်သွားအောင်ဆိုကြတယ်မဲ့မှန်းနိုင်မဖြစ်ဘူးပေါ့တကယ်တကယ်ကျတော့အဲဘတ်ဂျက်လိုကြီးအရင်ဘတ်ဂျက်တုန်းကလည်းတမောပုံပြီးများလာတာတွေ့ရတာပေါ့အဲ့တော့တစ်ဖက်ကလည်းသုံးစရာတွေရှိနေတယ်တစ်ဖက်ကကျတော့လည်းအဲသူတို့ပြောရတဲ့မှာကျွန်တော်ကြံခဲ့တာအဲ့အခွန်ဒီ PPC ကြီးအေးရအောင်ကောက်ကြတာပေါ့လေအခါတိုင်းနေတဲ့တော့ပုံများတာပဲဒါပေမဲ့လည်းအဆောင်နဲ့ဆောင်လိုက်တဲ့သူတွေနော်ဆောင်ရမယ့်သူတွေမဆောင်မဲနေလို့ရမယ်ကျန်းလာလိုက်အများကြီးပေါ့လေဟိုခါတိုင်းကလည်းခုံကိုသိပ်ပြီးအာမကူပဲနဲ့ဒီတရားစကားရှားတဲ့ငူအာကူခဲ့တာပေါ့လေအမှန်မှန်ဒါတွေကဟိုပြီးနေပြီပါလေဟိုဒီ NLD ရဲ့ဟိုစီဝါရေးဒီမူဝါဒအကြမ်းကြီးပေါ့လေဆက်နေကြအဲ့ဒီဟာတော့ဟိုชมพี่ก็ตบมาเลยตัวตีซี้ก็ตัวตีเป็ดผู้จอกมาบ่เลยชมพี่ก็ပြောไปนะก็โดนนี้กาลิกว่าเออเออน้าเลยมาเลยน้าเลยล่ะน้าเลยล่ะตะไปเลยแต่เล็ดตุ้ยโลออกมั้ยคามาลูกได้ไม่ผิดป่ะสรุปว่าตัวเราอุบมาพี่ได้แต่หลุมช่อมาสอปิดเลยแต่ก็ช่อไม่ได้ถ้าตรงมาล่ะกูเป็นน้ํามาจองอ่ะปิดซี้นี่เป็นมาเสียก็ปิดซี้นี่อะไรก็ปิดเสียผู้สอดิดีนี่ budget ได้มาบ่ป่าวสรุปหาอยู่อันตรายขึ้นมาสอအဲ့ဒီကတိပါလေ။တော့တို့လဲသာပြည်သူကြမှာအနေရသူတွေပဲတိတယ်၊လုံးဆရာကိစ္စတွေရှိတဲ့ဆိုတော့လည်းတိတယ်။ဒါပေမဲ့ဒီတစ်ခါကဘူးဝေးလည်းပြောသွားတယ်လို့ပေါ့လေ။ပို့ကုန်ကြီးလည်းကျွန်တော်ကသိပြီးမပို့နိုင်ဘူး။အဲ့ပို့ရပို့လို့ရတဲ့ကလည်းပြန်ဝင်မလာဘူးပေါ့။တော့အဲ့ဒီကကြတော့နောက်တစ်ခုကတော့ဒါအတွင်းနဲ့လူကတော့ဒေါ်လာ၄၀၀တော့ပေါ့။အချိန်လုံးပဲအတွင်းကလည်းထောက်ပြီးလုပ်ငန်းတွေရှိတယ်။နောက်ကျွန်တော်ကဘူးတယ်။အဲအစအစားပဲတုံးတက်လာပြီ။နောက်ကတော့တုံးတက်လာတော့အဲ shopping mall တွေသွားကြည့်လိုက်လို့ရှင်။ဟိုနိုင်ငံပေါင်းစုံကစားရတွေရောက်နေပေါ့လေ။အဲဒီကကျတော့ဒီတွင်းလာကထောက်လို့ရေးအတွက်ပေါ်ဆက်ကြည့်စီရောတော့အားလုံးဝင်လာ။အဲဒီအများမျိုးနေထားကြတဲ့ဟိုကဒီတော့ဆက်စပ်ကြည့်ပြောတဲ့အထက်မှာလည်းပါလာလို့။နိုင်ငံရဲ့အရင်းအမြစ်မျိုးနဲ့မူကအခုထိကတော့ဒီနေ့တည်းမှာသိနေတော့ပေါ့လေ။နေလာအရင်တော့လက်ကြံတော့မှဆိုတော့အခုအစိုးရကတော့အခုမရှင်းနိုင်သေးဘူး။အဲ့တော့အခုလည်းတောက်ကြနေရပဲ SYP စုံမှုရုပ်လိုက်တယ်ဆိုတော့အခုလုံးကပြောထားတဲ့ဟာလေးကတော့အကောင့်တွေဖောလိုက်ပေါ့လေ။ဒါပေမဲ့ချက်ချင်းနိုင်ငံကတော့ဒီလိုမျိုးနိုင်ငံတူတွေဆိုတာနိုင်ငံခြားကူတွေကတိုက်ချက်ချင်းရောက်လာမှာမဟုတ်ဘူး။ဒါပေမဲ့အချိန်ပြီးဖို့တော့လုပ်မယ်ထင်ပါတယ်
။ဟုတ်ကဲ့ပါ။အဲနောက်ဆုံးကျွန်မအနေနဲ့ဟိုနီကုန်းချုပ်ကလေးပေါ့နော်။ကျွန်မတို့သောတာရှင်တက်ကရေးထားတဲ့ကိုဇော်မင်းနိုင်နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်ဦးစားပေးအစီအစဉ်တွေကိုအစိုးရကပြည်သူများပြည်သူတွေကိုမူပေါင်းတွေချပြပြီးတော့ပြည်သူတွေကလည်းဝိုင်းဝန်းပြီးတော့နိုင်ငံချစ်စိတ်နဲ့စုပေါင်းအားဖြင့်အကောင့်ထဲပေါ်ဆောင်ရွက်တင်ပါတယ်တဲ့။အစိုးရလိုအပ်တာတွေကိုတတ်နိုင်သလောက်ပံ့ပိုးတင်တဲ့အကြောင်းစီးလုံးညီညာအောင်ချောင်းဖျားဆိုပြီးရေးထားပါတယ်။ဒီကနေ့ပါဝင်ဆွေးနွေးပေးတဲ့ဆရာခင်မောင်ညိုဘောဂဗီရာရဲ့ UMFCCI ကုန်သွယ်ရေးများအသင်းကအတွင်းအတွက်ပဲအတွင်းရမှုဦးအေးလွင်နဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စီးပွားရေးအကြံပေးကော်မတီဝင်ဦးခင်မင်းခင်ကိုကျေးဇူးတင်ပါတယ်။မင်းမြတ်တဲ့သူတွေအားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ
။တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လင်းနေပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်။
2005ခုနှစ်တုန်းကအမျိုးသမီးတွေနဲ့ပတ်သက်ပြီးညဉ့်ဉန်းရိုင်းပြစွာပြောဆိုထားတဲ့ဗီဒီယိုဖိုင်တစ်ခုမှတောက်ကြနေကထွက်ပေါ်လာတဲ့အပေါ် Republican သမ္မတလောက်ဒေါ်နယ်ထရန့်ကတောင်းပန်ပြောကြားခဲ့ပေမဲ့လည်း Republican Party အတွင်းသူ့အပေါ်ဒေါသထွက်မှုတွေတဖြည်းဖြည်းပိုများလာနေတဲ့အချိန်နဲ့မှာပဲသူသမ္မတလောက်အဖြစ်ကနေနှုတ်ထွက်ပေးဖို့ဖိအားပေးမှုတွေလည်းများလာနေပါတယ်ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကင်းပြည်နယ်တွေအတွက်မြန်မာအစိုးရတပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ UNFC ညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီနဲ့ KNU ကချင်လူမျိုးရေးအဖွဲ့တို့ကအောက်တိုဘာလ10ရက်နေ့ရက်စွဲနဲ့တရားစီကြေညာချက်တွေထုတ်ပြန်ကန့်ကွက်ခဲ့ကြပါတယ်။ဒီထိုးစစ်ဆင်တိုက်ခိုက်မှုတွေကိုအပြင်းထန်ကန့်ကွက်ရှုတ်ချကြောင်း UNFC ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားသလိုအခုဖြစ်စဉ်တွေအတွက်တပ်မတော်ကတာဝန်ယူရလိမ့်မယ်လို့လည်း KNU ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကာရေဘီယံကျွန်းတွေဘက်ကနေအမေရိကန်ပြည်ထောင်စုအတ္တလန္တိတ်ကမ်းရိုးတန်းအထိသတင်းတပတ်ကြားဖြတ်တန်းတိုက်ခိုက်လာရာကဟေတီနိုင်ငံကအများစုဖြစ်တဲ့လူ1000နီးပါးတေဆုံးခဲ့ပြီးတဲ့နောက်မက်သျူဟာရီကိန်းမွန်နိုင်ဟာအပြော့ပြက်ပြဲလာနေပြီဖြစ်ပါတယ်။မွန်နိုင်ဟာဒိုမီနီကန်သမ္မတနိုင်ငံဂျမေကာကျူးဘားနဲ့ဘာဟားမားနိုင်ငံတွေကဒေသခံအနေနဲ့စိုက်ပျိုးရေးလုပ်ငန်းတွေကိုမွေနောက်ဖျက်ဆီးခဲ့တာဖြစ်ပါတယ်
။ကိုဇော်ဝင်းလိုင်ကသတင်းချင်းချက်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ဒေါက်ခင်မျိုးသက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ဒယ်ရီစမစ်ပါ။တနင်္ဂနွေနေ့နဲ့ခင်ဗျာမြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်။မင်္ဂလာရှိသောနေ့တစ်နေ့ဖြစ်ပါစေရှင်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.